Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOE American တိုင်းရဲ့2020ပြည့်စက်တင်ဘာလ2ရက်ဗဒုနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်တော်ဆုံးရသတင်းတွေကိုကိုဝဲမင်းနဲ့အတူကျွန်တော်ရဲမတော်ကတင်ဆက်ပေးသွားပါမယ်။လက်ရှိစံသက်ထုတ်လုပ်နေတဲ့ COVID-19 ကာကွယ်ဆေးအများအပြားစံသက်မှုနောက်ဆုံးအစ်ကိုရောက်ရှိနေပြီလို့ဒီစံသက်မှုတွေမှာပါဝင်တဲ့တာဝန်ရှိသူတွေကပြောပါတယ်။ Britain Sweden ဆေးကုမ္ပဏီ AstraZeneca ကထုတ်လုပ်နေတဲ့ကာကွယ်ဆေးကို American ပြည်ထောင်စုအတွင်းအရွယ်ရောက်ပြည်သူလူမျိုးကွဲပေါင်းစုံနဲ့ဒေသပေါင်းစုံကလူပေါင်း3000လောက်နဲ့စံသက်နေတာနောက်ဆုံးအစ်ကိုရောက်ရှိနေပြီဖြစ်တယ်လို့အဲ့ဒီဆေးကုမ္ပဏီကတင်ပြနာနေကပြောပါတယ်။အလားတူပဲ American မျိုးသားကျန်းမာရေးသိပ္ပံကစံသက်ပြီး American အခြေစိုက် Moderna ကုမ္ပဏီကထုတ်လုပ်တဲ့COVID-19 ကာကွယ်ဆေးကိုလည်းအမေရိကန်နိုင်ငံတွင်လူထောင်နဲ့ချီစံသက်နေပြီဖြစ်ပါတယ်။ဒါ့အပြင်နယူးယောက်မြို့အခြေစိုက်ဂျာမနီနိုင်ငံ BioNTech ဆေးကုမ္ပဏီနဲ့ Pfizer ဆေးကုမ္ပဏီတို့ပူးတွဲစံသက်နေတဲ့ကာကွယ်ဆေးကိုလည်းလူတွေနဲ့စံသက်နေပြီဖြစ်ပါတယ်။တကမ္ဘာလုံးတိုင်းတာနဲ့အင်္ဂါနေ့အထိ COVID-19 ကိုဆက်သူ 24.5 သန်းကျော်နဲ့သေဆုံးသူ 8 သိန်းခွဲနီးပါးရှိပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကိုဆက်သူ 6 သန်းကျော်နဲ့သေဆုံးသူပေါင်း 38,000 ကျော်ရှိတယ်လို့ Johns Hopkins တက္ကသိုလ်ထုတ်ပြန်တဲ့စီးရီးတွေအရသိရပါတယ်။ပြီးခဲ့တဲ့အပတ်ထဲဆန္ဒပြပွဲတွေနဲ့အချမ်းဖက်စုပုံမှုတွေဖြစ်ပွားခဲ့တဲ့ Wisconsin ပြည်နယ်ကကနိုရှာမြို့ကိုသမ္မတ Donald Trump အင်္ဂါနေ့ကတွားရောက်ခဲ့ပြီးအဲ့ဒီမြို့တွေကစုပုံမှုတွေဟာအချမ်းဖက်လူအုပ်တွေကျူးလွန်ခဲ့တဲ့ပြည်တွင်းအချမ်းဖက်မှုဖြစ်တယ်လို့ပြောပါရယ်။ကနိုရှာမြို့ကလူပြူရဲတပ်ဖွဲ့ဝင်တဦးကလူမဲမျိုးသားတဦးနောက်ကျောကိုတနက်နဲ့ခုနှစ်ချက်ဆင့်ပစ်လို့ခနကူအောက်ပိုင်းတည်သွားခဲ့ရတာကိုမကျေနပ်လို့ဒေါသထွက်နေတဲ့ဆန္ဒပြသူတွေကရပ်ဘက်မှာအချမ်းဖက်စုပုံဆန္ဒပြနေကြတာဖြစ်ပါရယ်။အဲ့ဒီစုပုံဆန္ဒပြပွဲတွေကိုယဉ်ညွန်ပြီးသမ္မတ Trump ကဒီဆန္ဒပြပွဲတွေဟာငြိမ်းချမ်းစွာဆန္ဒပြတာမျိုးမဟုတ်ပဲပြည်တွင်းအချမ်းဖက်မှုလို့ပြောဆိုလိုက်တာဖြစ်ပါရယ်။ Wisconsin ပြည်နယ်ကလာမယ့်သမ္မတရွေးကောက်ပွဲမှာပါတီတစ်ခုစလုံးကသမ္မတလောင်းတွေအတွက်အရေးကြီးတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။ Belarus အတိုက်ခံခေါင်းဆောင် Svetlana Tsikhanouskaya ကသူ့တိုင်းပြည်တွင်းကနိုင်ငံရေးအကြက်တဲဟာပြည်တွင်းရေးကိစ္စတသက်ဖြစ်တယ်လို့ပြောပြီးအနောက်နိုင်ငံတွေကအကူအညီပေးနေတာဒါမှမဟုတ်ဝင်ရောက်ဆွတ်ဖက်နေတယ်ဆိုတဲ့အယူအဆကိုပယ်ချလိုက်ပါတယ်။
This political crisis that takes place in our country.
မတော်နိုင်ငံထဲမှာဖြစ်ပေါ်နေတဲ့ဒီနိုင်ငံရေးအကြက်တွေကပြည်သူရေးကိစ္စတသက်သာဖြစ်ပါတယ်။အခုဖြစ်ပြနေတဲ့ကိစ္စတွေအတွက် Belarus ပြည်သူတွေမှသာတာဝန်ရှိတာကြောင့်ကျမတို့ပြဿနာကိုကျမတို့ကိုယ်တိုင်ဖြေရှင်းရပါမယ်လို့ယူဆပါတယ်လို့ Belarus အတိုက်ခံကောင်ဆောင် Tsikhanouskaya က VOE ရအင်တာဗျူးလုပ်ရမှာ Lithuania နိုင်ငံ Vilnius မြို့ကနေပြောသွားတာဖြစ်ပါတယ်။ဒါပေမဲ့အခုပြဿနာကိုဂျာဝင်ဖြေရှင်းစေချင်တဲ့နိုင်ငံပြဖို့ကျောင်းနိုင်ငံတွေကအကူအညီပေးလာမယ်ဆိုရင်တော့ကျိုးဆိုမှာဖြစ်တယ်လို့လည်းသူကပြောပါတယ်။မနေ့အင်္ဂါနေ့ကတော့မြို့တော် Minsk မှာဆန္ဒပြနေတဲ့တက္ကသိုလ်ကျောင်းသားအများအပြားကို Belarus အာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။ကျောင်းသားတွေကကျောင်းတွေပြန်ဖွင့်တဲ့ပထမဆုံးနေ့ရက်မှာပဲ Minsk မြို့လေကနေပညာရေးဝန်ကြီးဌာနကိုလမ်းလျှောက်ချတဲ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။လောလောဆယ် Belarus နိုင်ငံမှာဆန္ဒပြသူ 9,000 ကျော်ဖမ်းဆီးခံရတယ်လို့အဖမ်းခံရသူတွေကိုညှိပန်းနှိပ်စက်တဲ့သတင်းတွေလည်းကြေကြေပြန့်ပြန့်ထွက်ပေါ်နေပါတယ်။ရဲတွေကဆန္ဒပြပွဲတွေကိုဖြိုခွင်းရမှာလုံးလုံးဆက်သုံးသိဆုံးခဲ့ပြီးအများပြတန်ရရရှိခဲ့ပါတယ်။ပြီးခဲ့တဲ့ဩဂုတ်လကလည်းကတရုတ်နိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ဩစတြေးလျနိုင်ငံသူရုပ်သံသတင်းတောင်းနဲ့အဆက်အသွယ်ရပြီလို့ဩစတြေးလျအစိုးရကပြောပါတယ်။ရုပ်သံသတင်းတောင်းချန်လဲကိုဖမ်းဆီးထိန်းသိမ်းထားတာကိုဩဂုတ်လ14ရက်နေ့ကတရုတ်နိုင်ငံကတာဝန်ရှိသူတွေကအတိအပြည့်အကြောင်းကြားခဲ့တာဖြစ်ကြောင်းနဲ့ပြီးခဲ့တဲ့ဇာတာပရီနေကတော့ဩစတြေးလျကွန်ဆက်ဝေယုံကချန်နဲ့ဗီဒီယိုကနေတဆင်တွေ့ဆုံစကားပြောခွင့်ရခဲ့ကြောင်းဩစတြေးလျနိုင်ငံရဲ့ဝန်ကြီးဌာနကတင်းနာနေကပြောပါတယ်။သူကိုသတ်မှတ်ထားတဲ့နေရာမှာစောင့်ကြည့်တဲ့အတည်ချုပ်ပုံစံနဲ့ချုံနောင်ထားပြီးနိုင်ငံတော်လုံခြုံရေးထိပါနှောက်ယှက်မှုနဲ့ဖမ်းဆီးထားတယ်လို့ဩစတြေးလျသတင်းဌာနတွေကပြောပါတယ်။အခုလိုချန်ကိုဖမ်းဆီးထိန်းသိမ်းထားတာနဲ့ပတ်သက်လို့ဆက်ပြီးစုံစမ်းစစ်ဆေးသွားမယ်လို့ဩစတြေးလျနိုင်ငံရဲ့ဝန်ကြီးမရိုက်စ်ပိန်းကပြောတယ်လို့ကိုယ်တိုင်ဝန်ကြီးဆိုင်မွန်ဘာမင်ဂမ်ကလည်းချန်ကိုအကူအညီပေးဖို့တတ်နိုင်တယ်လို့လှုံ့ဆော်သွားမယ်လို့ပြောပါတယ်။
I feel for her family very much at this point in time and it's why we
ချမ်းရဲ့မိသားစုနဲ့ထပ်တူခံစားမိကြောင်းနဲ့ချမ်းကိုအကူအညီပေးနိုင်ဖို့တက်နိုင်သမျှလှုပ်ဆောင်သွားမှာဖြစ်ကြောင်းအရင်တုန်းကလည်းကောင်းစီရီယာဆိုင်ရာခက်ခဲတဲ့ကိစ္စမျိုးတွေကြုံခဲ့ရကြောင်းဒါကိုပထမဆုံးတွေ့ရတဲ့ကိစ္စလို့မမှတ်ယူဘဲတက်နိုင်သမျှအကူအညီပေးသွားမှာဖြစ်တယ်လို့ကိုယ်တိုင်ဝန်ကြီးဆိုင်မွန်ဘာမင်ဂမ်ကပြောသွားတာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစလို့ကိုရိုနာဗိုင်းရပ်စ်ရောဂါတရုတ်နိုင်ငံကစပြီးပြန့်နှံ့လာတာနဲ့ပတ်သက်ပြီးတိကျလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့ဩစတြေးလျကနိုင်ငံတကာကိုတိုက်တွန်းခဲ့ပြီးနောက်ပိုင်းမှာတရုတ်နဲ့ဩစတြေးလျနှစ်နိုင်ငံကြားတင်းမာမှုတွေမြင့်တက်နေတာဖြစ်ပါတယ်ခင်ဗျာ
ဗီယူအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ညဒိုင်းနိုမီတာ40 kHz 9.3 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ဝင်းမေပါဗုဒ္ဓဟူးမနေ့ VOA American ဆိုင်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာနေထွေးကကိုဗစ်ကူးစက်မှုအချိန်တိုအတွင်းလှည့်နေစွာကူးစက်ပြန့်နှံ့နေတာကြောင့်အဆိုးဆုံးအခြေအနေရှိမှန်ပြီးအတက်နိုင်ဆုံးဆောင်ရွက်နေတယ်လို့ပထမဆုံးအချိန်စိုးရိမ်တကြီးထုတ်ပြောလိုက်ပါတယ်။ဒေါက်တာနေထွေးကမနေ့ကကိုဗစ်စီးဝေးမှာအခုလိုပြောလိုက်ချိန်မှာမြန်မာနိုင်ငံနဲ့ကိုဗစ်ပိုးထပ်တွေ့သူကလည်းအခုနောက်ဆုံးမနေ့က140နီးပါးအထိစံချိန်ချင်းထိုးတက်သွားပါတယ်။နောက်ဆုံးအချိန်မင်းညထုတ်ပြန်ချက်တစ်ခုရဲ့ရပိုးစစ်တွေ့သူက32ဦးရှိပြီးအများစုကရန်ကုန်က15ဦးနဲ့နောက်ဒုတိယမော်က10ဦးပဲခူး9ဦးနဲ့ရခိုင်က4ဦးလိုဖြစ်ပါတယ်။1953ဦးကိုစစ်ဆေးရကနေအခုလိုတွေ့လိုက်တာကြောင့်စုစုပေါင်းပိုးရှိသူ919ဦးအဖြစ်တထောင်နာကတ်လာချိန်မှာပြန်ကောင်းသူအသစ်3ဦးပဲရှိတာကြောင့်စုစုပေါင်းပြန်ကောင်းလာသူက358ယောက်ပါ။မင်းနေ့လည်းတနားကြီးရှာရှာပါပါထုတ်ပြန်ချက်ရလဲပိုးတွေ့သူပေါင်း100ထက်စံချိန်တင်လိုက်တာမို့မနေ့မနေ့ထုတ်ပြန်ချက်က9ဦးနဲ့ပါပေါင်းလိုက်ရင်မနေ့အင်္ဂါစက်တင်ဘာလဇန်နေ့တရက်ထဲစုစုပေါင်းပိုးတွေ့သူစ်138ဦးမကြုံစဘူးထောင်တက်လာနေပါလေဒီမနေ့နေ့လေစံချိန်ချင်း100တွေ့ကြရမှာလဲအများစုကလက်ရှိကူးစက်မှုအများဆုံးနဲ့အမြင့်ဆုံးဖြစ်နေတဲ့ရခိုင်ပြည်နယ်က50နီးပါးရှိပြီးရန်ကုန်တိုင်းကလည်း45ဦးအထိဒုတိယကက်လက်ခဲကနေပြည်တော်ပဲခူးနဲ့မကွေးတို့ကလည်းတူစီပါခဲ့ပါဗါ။အရေးကြီးနေတာကရန်ကုန်မှာမနေ့နေ့လယ်ကပိုးသစ်တွေ့သူတွေမှာ10ဦးကျော်ကနိုင်ငံသားရောအဖြစ်များတဲ့ရခိုင်ကိုပါခီးသွွားရာသွင်းလုံးဝမရှိပဲဘဲကကုလမမသိဖြစ်နေတာကြောင့်အရင်အခုလိုခွင်းဆက်ပြက်နေသူတွေနဲ့ပေါင်းလိုက်ရင်20ခန့်ရှိလာတာမို့ရန်ကုန်မှာအချင်းချင်းကူးစက်မှာကိုစိုးရိမ်လာနေရပါတယ်။ဒါကြောင့်ကျန်းမာရေးနဲ့အာဂသဝန်ကြီးဌာနကရန်ကုန်ခုနှစ်မြို့နယ်မှာအိမ်မာနေဖို့ home stay အမိန့်ထုတ်လိုက်ပြီးဒီနေ့မနက်ကစပင်ကန်းကျွန်းအင်းစိန်မြောက်ကလာသာကေချာလှိုင်းပဇွန်တောင်နဲ့မင်္ဂလာတုံမြို့နယ်ပြင်မှာလိုက်နာကြရတော့မှာပါခင်ဗျာတရုတ်နိုင်ငံရဲ့ဂျိုင်းမူဝါဒအကြီးအကဲအနေနဲ့မနေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ရမှာကိုဗစ်ကာကွယ်ဆေးကူညီပေးရင်းနဲ့နေဆက်ကလောင်စာဝိုင်းတွေပူပေါင်းနှိမ်နှင်းရေးတို့ကိုဆွေးနွေးခဲ့ပါတယ်မနေ့နေ့လည်းကနေပြည်တော်မှာအခုလိုတွေ့ရမှာတရုတ်ကွန်မြူနတီပါတီဘိုးကော်မတီနိုင်ငံရေးဂျီရိုအဖွဲ့ဝင်ရန်ကျက်ချီကCOVID-19 ကာကွယ်ဆေးစဖြန့်နိုင်တဲ့အချိန်မှာမြန်မာနိုင်ငံကိုထောက်ပံ့ပေးရင်းနဲ့နိုင်ငံနဲ့ဆက်လောင်စာအပါဝင်တရားမဝင်ကိစ္စတွေပူးတွဲတိုက်ဖြတ်သွားဖို့တွေကိုဆွေးနွေးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံး Facebook မှာဖော်ပြထားပါတယ်။မြန်မာနိုင်ငံတည်းကင်းကျီနယ်ဆက်ကရွှေကုတ်ကိုမြို့တည်စီမံကိန်းထဲမှာအခုလိုတရားမဝင်လုပ်ငန်းတွေပါနေတယ်လို့စွပ်စွဲချက်တွေထွက်နေချိန်မှာမြန်မာအစိုးရဘက်ကလည်းစုံစမ်းစစ်ဆေးမှုတွေလုပ်နေပေမဲ့အဖြစ်ရဲ့လက်နက်ကင်နေမြေမှာမို့သတိထားကင်တွင်နေရတယ်လို့သမ္မတရုံးပြောခွင့်ရဥစ္စာထေကပြောခဲ့မှုပါလေ။ဒါပေမဲ့တရုတ်ဘက်ကတော့ဒီရွှေကုတ်ကိုမြို့သစ်စီမံကိန်းဟာ OBOR လို့သူကခေါ်တဲ့ခေတ်သစ်တရုတ်ပိုလမစီမံကိန်းတဲ့မပါဘူးလို့မြန်မာနိုင်ငံဆိုင်ရာတရုတ်ဆံမကြီးကတဆင့်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကိုပြောခဲ့ပါလေ။အခုတရုတ်စစ်မြေနိုင်ငံသားကြီးခီစင်နဲ့မှလည်းဒီ OBOR ပိုလမစစ်စီမံကိန်းကိုနာမည်တက်မပြောပေမဲ့အရင်သမ္မတရှီကျင်းဖြင့်မြန်မာနိုင်ငံလာတော့ကသဘောတူခဲ့တဲ့ကျိုးတူစီမံကိန်းတွေအချိန်နဲ့ဆက်လို့ရဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျ။ထိုင်းနိုင်ငံအနေနဲ့တရုတ်နိုင်ငံကရင်ကုန်တမောနစီထပ်ဝယ်ရေးကိုမှားတာကိုအခုရှေ့ဆိုင်လိုက်ပါပြီ။ထိုင်းနိုင်ငံရဲ့ကိုဗစ်ကာယောဂါကြောင့်စီးပွားရေးထိခိုက်နေချိန်မှာအမေရိကန်ဒေါ်လာ924သန်းကုန်ချမဲ့ဒီဝယ်ရေးကိုပေါ်မချေမနှက်ဖြစ်လာချိန်မှာအခုလိုရှေ့ဆိုင်လိုက်တာပါ။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးတက်နေတဲ့အပေါ်လူလူမကျင်းတတ်မှုတွေများလာတဲ့အချိန်ဒီအရင်းဘွားဆရာရင်ကိုတင်ဘောဝယ်ဖို့အမှားလဲပါလာပါတယ်။ဒီပေါ်ဒေါသထွက်နေတဲ့ထိုင်းလူမျိုးတွေအနေနဲ့အင်တာနက်လူမှုမီဒီယာစာမျက်နှာပေါ်မှာအကြီးအကျယ်ဆန့်ကျင်ဝေဖန်နေရမှာပြည်သူတွေရင်ကိုတင်ဘောအလိုမရှိလို့တက်တာပေါ်မှာရေးနေကြပါတယ်ခင်။အိန္ဒိယသက်သွေးဝန်ကြီးက Facebook ကိုမတရားဗက်လိုက်တယ်လို့ဆွဆွဲလိုက်ပါတယ်။ဝန်ကြီး Ravi Shankar Prasad က Facebook ရာရှိချုပ် Mark Zuckerberg အနေနဲ့2019ရွေးကောက်ပွဲမတိုင်ခင်ဝါဒရေးစည်းရုံးမှုတွေကိုဖျက်တောက်ဖြစ်ခဲ့တယ်လို့မနေ့ကပြောလိုက်ပါတယ်။အခုလိုပြောလာတာကတစ်ဖက်နိုင်ငံတကာသတင်းတွေမှာ Facebook အနေနဲ့ဒီအစိုးရရဲ့ဟိန္ဒူလက်ရာဆိုးအမျိုးသားရေးဝါဒဖျက်ချီမှုနဲ့အမိုးစကားပွားတာတွေကိုခွင့်ပြုအားပေးနေတယ်လို့မကြာခင်ကထွက်လာပြီးမှဖြစ်တာပါ။ Wall Street Journal က Facebook ကုမ္ပဏီရဲ့အိန္ဒိယဆိုင်ရာမူဝါဒအကြီးအကဲ Ankit Das အနေနဲ့ လက်ရဆုံးဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ BJP ပါတီကိုထောက်ခံမှုပြခဲ့ပြီးအတိုက်အခံတွေကိုနှိမ်ချဆက်ဆံခဲ့တာတွေအဖွဲ့တွင်းဆက်သွယ်မှုတွေမှာတွေ့ခဲ့ရတယ်လို့ဆက်ဆွဲတဲ့ဆောင်းပါးနှစ်ပုဒ်ဇက်တိုက်ထွက်လာပြီးမှအခုလိုပြန်ဆက်ဆွဲလာတာပါဒါအပြင်ဟိန်းကျူမျိုးသားဆွေရောက်အမတ်တူရဲ့မွတ်စလင်ဆန့်ကျင်ရေးအမောစကားဖြန့်တာကိုလည်းFacebook ကသူ့အကြီးဆုံးအိန္ဒိယဈေးကွက်ဖြစ်မှာဆိုလို့အရေးမယူခဲ့ဘူးလို့ဒီ Wall Street Journal မှာရေးသားခဲ့ပါတယ်။ဒါပေမဲ့ဝန်ကြီးပြသက်ကတော့ဒီခုဆောင်းပါးတွေထွက်လာရတာကလည်း Facebook ဘက်ကမဟုတ်တာတွေကိုလှုပ်ချန်ရေးဖို့သတင်းဖောက်ချလိုက်လို့သာဖြစ်တယ်လို့ထပ်ဆက်ဆွဲခဲ့ပါတယ်ခင်ဗျ။ဗုဒ္ဓဦးမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုအချိန်ကစပြီးဗီအိုရဲ့စိတ်ဝင်စားစရာသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင
်ဗုဒ္ဓဖူးနဲ့နနေခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်2020ပြည့်ရွေးကောက်ပွဲကျင်းပတော့မယ့်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကိုလှုံ့ဆော်တဲ့အမုန်းစကားတွေဖြန့်ဝေတာကိုကင်တွယ်ဖြေရှင်းဖို့ Facebook အနေနဲ့တုံးမြင့်ဆောင်ရွက်သွားမှာဖြစ်တယ်လို့ကုမ္ပဏီတာဝန်ရှိသူတွေကပြောကြားလိုက်တဲ့အကြောင်းနားဆင်ရမှာပါကျမအင်ဂျင်နိုင်ပါရှင်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်မြန်မာရွေးကောက်ပွဲအတွက် Facebook ကပြင်ဆင်နေတဲ့အချက်လက်တွေနဲ့ပတ်သက်လို့တနင်္လာနေ့ကကုမ္ပဏီကနေထုတ်ပြန်ကြေညာခဲ့တာပါအမုန်းစကားတွေနဲ့အကြမ်းဖက်မှုကိုလှုံ့ဆော်တဲ့အသုံးနှုန်းတွေကိုစုံစမ်းစစ်ဆေးဖယ်ရှားတာသတင်းအမှားတွေဖြန့်ဝေတာကိုတားဆီးတာစတဲ့အရေးယူလှုံ့ရှားမှုတွေကိုတိုးမြှင့်ဆောင်ရွက်နေကြောင်း Facebook ကပြောပါတယ်ဒါအပြင်အခုချိန်ကစပြီးနိုဝင်ဘာလ22ရက်နေ့အထိကိုယ်စလဲလောင်းရွေးချယ်မှုကိုထိခိုက်စေတာမျိုးမဲပေးမှုကိုပြတ်ပြားစေတာမျိုးစတဲ့ရည်ရွယ်ချက်တွေနဲ့သတင်းအမှားတွေအတိမပြုတ်နိုင်တဲ့ကောလာဟာလာတွေကို Facebook မှာရေးသားဖြန့်ဝေမယ်ဆိုရင်ဖယ်ရှားအရေးယူသွားမှာဖြစ်တယ်လို့ကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်သတင်းအမှားလို့ဆိုတဲ့နေရာမှာလဲစီစစ်အတီးပြုထားတဲ့သတင်းအမှားဖြစ်ရမယ်လို့ Facebook ကပြောပါတယ်။ဥပမာအားဖြင့်လွတ်တော်ကိုယ်စားလှယ်လောင်းတအူးကိုဘင်္ဂလီဖြစ်တဲ့မြန်မာနိုင်ငံသားမဟုတ်ဘူးဆိုတဲ့မှားယွင်းစွာဆွဆွဲရေးသားချက်မျိုးကို Facebook ကနေပိတ်ပင်ဖယ်ရှားမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုမြန်မာနဲ့ပတ်သက်လို့ Facebook ရဲ့ကင်တွယ်မှုဟာထိရောက်တယ်လို့မြင်ကြောင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်မင်္ဂလာတုံမဲဆန္ဒနယ်ရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်လှိုင်ဝင်းက VOA ကိုပြောပါတယ်။
တနင်္လာတော့တချို့လူတွေဆင်ကျင်သွားပါတယ်။အဲကျွန်တော်တို့မိတ်ဆွေတွေကိုယ်တိုင်ပေါ့နော်။အဲတချို့အဲ့လိုမျိုးပြင်းပြင်းထန်ထန်ရေးနေရတာရှိတယ်ပေါ့။အဲ့တော့ Facebook မှာတုံးကျင်တယ်ဆိုလို့ရှိရင်ဆင်ကျင်ရတာပေါ့။တချို့ဆိုရင်3ရက်ပိတ်ခါရတယ်၊3ရက်ခါရတယ်၊တချို့1လပိတ်ခါရတယ်။အဲ့ခါကျတော့နောက်ပိုင်းမှာကျတော့အဲသူတို့အပြုတ်မှုကနည်းနည်းလေးတော့ပြောင်းသွားတယ်ပေါ့။အိတ်ပြင်းပြင်းထန်ထန်မရေးရတော့ Facebook ဒီကျွန်တော်တို့နိုင်ငံမှာအဓိကသတင်းအချက်လက်ကိုအဲပြဝေရတငယ်ချင်းချင်းနဲ့ဆက်သွယ်ရဟိုနေရာတစ်ခုဖြစ်နေတာပေါ့။အတူတူဖုန်းနဲ့ဆက်လို့ရှိရင် Facebook ကနေပြီးတော့သတင်းချက်လက်အပို့ရတယ်။နောက်ကျွန်တော် website တွေဝင်ကြည့်တာဆက်ဆိုင် Facebook ကနေတဲ့သတင်းကိုပို့ပြီးတော့ဟိုသတင်းချက်လက်တွေရတယ်ပေါ့။အဲ့တော့ Facebook ကကျွန်တော်နိုင်ငံအတွက်မရှိမဖြစ်ဖြစ်နေတယ်ပေါ့။ကျွန်တော်အတွေ့အကြုံရတော့ဒီတချို့တော်တော်ဆင်ကျင်သွားတယ်ပေါ့
။မြန်မာနိုင်ငံမှာနေထိုင်မှုအထောက်အထားအခက်အခဲကြောင့်မှတ်ပုံတင်ပြရပဲဖြစ်နေတာ။လူမျိုးရေးဘာသာရေးကွဲပြားလို့ပြန်လည်စီစဉ်မယ်ဆိုပြီးရထားတဲ့မှတ်ပုံတင်တွေပြန်အသိမ်းခံရတာစတဲ့ဖြစ်ရပ်တွေကြောင့်ရွေးကောက်ပွဲမှာပြည်သူတွေမဲပေးဖို့အခက်အခဲရှိနေခြင်းအခွင့်ကောင်းယူပြီးမတူကွဲပြားတဲ့အတိုင်းဝိုင်းတွေကြားအမုန်းစကားတွေလှုပ်ကြံသတင်းတွေဖြန့်ဝေခဲ့တာတွေ့ရတယ်လို့လည်းဦးအောင်လှိုင်ဝင်းကပြောပါတယ်။
ကျွန်တော်တို့နိုင်ငံမှာဖြစ်နေတာမြန်မာနိုင်ငံသားကတ်တွေလည်းကင်ထားကြတယ်ကင်ထားပြီးတော့အစိုးရကိုယ်တိုင်ပေါ့နော်နိုင်ငံတော်ကနေတရားဝင်ထုတ်ပြထားတဲ့ကတ်တွေကင်ထားရတယ်ဟိုခွဲခြားဆက်ဆံတာမျိုးတွေဆိုတာအများကြီးတွေ့နေရပေါ့အဲ့တော့ကတ်ရပြီးတဲ့လူတွေကိုယ်တိုင်လည်းအဲကျွန်တော်တို့ဒီမြို့နယ်တွေမှာဆိုရင်မကြာခဏအကြုံတွေ့နေရပါဟိုသူတို့တန်တရားရှိတယ်ဆိုတာမျိုးပြန်ပြီးတော့ဆစ်ဆီးတာမျိုးပေါ့မိဘနှစ်ပါးလုံးနိုင်ငံသားကတ်ရတယ်အဲ့လိုအခက်အခဲမျိုးတွေရှိနေတယ်အဲ့ခါမှာဒီသတင်းမှားတွေကိုဖြန့်တယ်ပေါ့ဟိုဒီဆွေးကြီးကောက်ပေါ်မှာပြည်သူလူလူတဝန်ယူမဲ့ပုဂ္ဂိုလ်တွေကိုဟာကော်မရှင်ရဲစီစစ်ပြီးပြီးအတည်ပြုပြီးပြီးထုတ်ပြန်ပြီးကြမှာဟာ Facebook ကနေပြီးတော့ဒီလူတွေကိုထောက်ခံတာကန့်ကွက်တာမပြောလို့တော်တော်တချို့လူတွေကဒီ Facebook ကနေပြီးတော့နိုင်ငံသားမဟုတ်တာတွေကိုပြင်ထားပါတယ်ပေါ့နော်အဲ့လိုမျိုးလုပ်တဲ့အခါကျတော့အဆအပြန်ရောက်ပြီးတော့တောင်းတအောင်အမုန်းတရားတွေအဲ့ဒါတွေပြန်ပြီးတော့ဖြည့်ရှင်းနေရတာနဲ့ပဲကျွန်တော်တို့ရှေ့နေကိုနိုင်ငံမရောက်ဘူ
းတနည်းအားဖြင့်ထုတ်ပြန်တဲ့ Facebook ရဲ့ညင်ညာချက်မှာမြန်မာနိုင်ငံကနိုင်ငံရေးပါတီတွေရဲ့တရားဝင် Facebook အကောင့်စာမျက်နှာတွေကိုအတည်ပြုနိုင်ရေးမိဖက်အဖွဲ့အစည်းနှစ်ဖွဲ့နဲ့ပူးပေါင်းလှုပ်ဆောင်နေတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင် Messenger ကတစဉ်ဖြန့်ဝေမှုကန့်သတ်ချက်အသစ်ကိုထုတ်ပြန်ထားပြီးဖြစ်တယ်လို့လည်း Facebook ကဆိုပါတယ်။အဲ့ဒီကန့်သတ်ချက်အရ Messenger ကတစဉ်အခြားသူတွေကိုထပ်မံသတင်းဖြန့်ဝေမယ်ဆိုရင်ဒီကြိမ်၅ဦးသာဖြန့်ဝေနိုင်မှာဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံမှာ Messenger အသုံးပြုမှုကန့်သတ်ချက်မျိုးကိုနောက်သတင်းပတ်အနေနဲ့အတွင်းတကဘာလုံးမှာရှိတဲ့ Facebook သုံးသူတွေကိုကန့်သတ်မှာဖြစ်တယ်လို့
ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်။အင်းနီနာချင်းမြန်မာနိုင်ငံမှာကိုဗစ်ကရောဂါပိုးတွှစ်ရှိသူတွေတိုးလာနေတာကြောင့်ရှေ့ပြောင်းမြန်မာကလေးတွေရှိတဲ့ထိုင်းမြန်မာနယ်စပ်ကစာသင်ကျောင်း၃ကျောင်းအရေးပေါ်ပိတ်ခဲ့ရတဲ့အကြောင်းပြောပြပါမယ်။ဒီမှာမအေးမှာပါ။ထိုင်းအနာပိုင်းတွေကအရေးပေါ်ပိတ်လိုက်ပြီးပိုးသက်ဆေးတွေဖြင့်ကာကွယ်မှုတွေပြုလုပ်ခဲ့ရတဲ့အကြောင်းကတော့ကန်ချနာပူရီခရိုင်ထောင်ပါပေါ်မြို့နယ်အတွင်းမှာရှိတဲ့စာသင်ကျောင်းဖြစ်ပါတယ်။ထိုင်းနဲ့မြန်မာတောင်သားပေါင်း800ကျော်စာသင်ကြားနေတဲ့ကျောင်းဖြစ်ပါတယ်။အခုလိုမျိုးအရေးပေါ်ပိတ်ခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရနဲ့မှတ်တမ်းရေးရတာဝန်ကဦးမင်းဦးကအခုလိုပြောပြပါတယ်
။ကန္တနာပူရီနဲ့ကျွန်တော်ပြောပြခဲ့ကြတယ်။အဲဒီခရိုင်နှစ်ခုရဲ့နယ်စပ်မှာဖြစ်တာကျောင်းဟာ၃ကျောင်းမဟုတ်ယာယီပိတ်ထားရတယ်ပေါ့နော်။ပြဿနာအဓိကဖြစ်တာတော့သူတို့ရဲ့မိသားစုတွေနောက်ဒီဒီထိုင်းကျောင်းမှာလာပြီးတော့တက်နေမှာကလေးတွေမိသားစုသူတို့အဲ့ဒီအိမ်မှာလာပြီးတော့တဲတဲ့တရားမဝင်ဟိုပါမြန်မာနိုင်ငံကြီးခုန်လာတဲ့အဲ့ဒီလူတွေကနေတစင်တံတရားဖြစ်လို့ပေါ့နော်။ယာရီသိပြီးတဲ့အခါမှာခုနကကျောင်းအုပ်တရားနေပြီးတော့ကျောင်းတွေယာယီပိတ်လိုက်တာပေါ့။ဒီကန္တနာဘူရီရဲ့ကျောင်းဆိုလို့ရှိရင်လည်းဒီပြောတဲ့၃ရက်ခဏစောင့်ကြည့်မယ်။ပထုခရိုင်ကကျောင်းဆိုလို့ရှိရင်လည်းကျောင်းနဲ့ကျောင်းပိုင်းနဲ့ကျောင်းမှာဆိုလို့ရှိရင်လည်းသူကအသာစောင့်ကြည့်မယ်။ကျောင်းတွေရောတော့ပိတ်လိုက်တာပေါ့။ကျောင်းအတွက်ဘုသက်စီချမ်းသာတို့ဘာတို့ပြည့်ရကတည်းကခုနဆက်ဆက်နေတဲ့ဒီမိသားစုဝင်တွေဆိုလို့ရှိရင်အိမ်ပြန်ထွက်ဖို့လိုအပ်တဲ့လူတွေကိုဖန်တန်းဝင်ဖို့ကွန်တင်းဝင်ဖို့တို့ထားရစ်နေတာပေါ့နော်။
ကျောင်းနဲ့ပိတ်လိုက်ရတဲ့အခြေအနေကတော့တရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေတောင်ဖြစ်တယ်ဆိုပြီးဦးမင်းဦးကဆက်ပြောပြပါတယ်
။ဟိုတရားမဝင်ဗမာပြည်ကနေခိုးဝင်ပြီးတော့ရောက်လာတဲ့မြန်မာ၃ယောက်ကအဲဒီကျွန်တော်ဒီနေ့ဇနေရရဆိုလို့ရှင်တော့ဒီလွန်ခဲ့တဲ့23ရက်နေ့ကလာမသိဘူးကျွန်တော်တို့ဩဂုတ်လ23ရက်နေ့မှာဝင်တာ။ဝင်ပြီးတော့မှသူတို့ကဒီ31ရက်နေ့မှာဒီကျမကြီးဟိုကနေမကောင်းလို့ဖြစ်လိုက်တဲ့အခါမှာသူတို့ရဲ့ခုံမှုတွေအများကြီးနေတယ်။အဲတော့39-40ဖြစ်နေတာ။အဲ့ဒါကိုသံပြားအမှတ်စစ်တာပေါ့နော်
။ကန္နာဘူရီခရိုင်ထပ်ပါပေါ်မြို့နယ်မှာရှိတဲ့စာတင်ကျောင်းတွေမှာတောင်သား800ကျော်လောက်ရှိပြီးတိုင်းရင်းသားကလေးတွေအများအပြားတောင်းတက်နေတယ်လို့ပကျုပ်ဂရိန်ကန်ခရိုင်ကိုရင်မြို့နယ်အတွင်းကအနန်နဲ့ဘန်ဝေခရိုင်တောင်းတစ်ကျောင်းမှာတော့တောင်းသားဥယျာဉ်900ကျော်ရှိပြီးကရင်နဲ့မြန်မာတိုင်းရင်းသားကလေး300ဝန်းကျင်ရှိနေတာပါဘန်ဝေခရိုင်ကျောင်းကတောင်းသား310မှာတော့မြန်မာနိုင်ငံသားကလေး45ဦးရှိနေတယ်လို့လည်းပညာရေးဝန်ထမ်းတွေကကိုကာပြီးထိုင်းသတင်းတွေမှာဖော်ပြပါတယ်မြို့နယ်အာဏာပိုင်တွေကကျောင်းနဲ့ကျောင်းကိုအရေးပေါ်ပိတ်ဖို့ဆုံးဖြတ်ရတာကတော့အခုရပိုင်းမှာကျောင်းသားတွေနေမကောင်းဖြစ်လာနေလို့ကျောင်းကောင်စီကသက်ဆိုင်ရာကိုအကြောင်းကြားပြီးကျောင်းကိုယာယီပိတ်ထားဖို့တောင်းဆိုခဲ့တာကြောင့်လို့ဆိုပါရယ်အလားတူထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ကိုကူးပြီးတရားမဝင်ဝင်ရောက်လာသူတွေကတဦးကလည်းကိုပူချိန်မြင့်ပြီးစေယုံတက်နေရတယ်လို့ဆိုပါရယ်ဒီအတွက်ထိုင်းနိုင်ငံကဆွေးနွေးမှုတွေပို့တိုးလာပြီးနေဆက်တီတင်းတက်တက်စစ်စေးပိတ်ဆို့မှုတွေဒီအပိုင်းတွင်ဆက်တိုက်လုပ်လာတာဖြစ်ပါတယ်။ဒီမှာမအေးမှာထိုင်းမြန်မာနေဆက်ကနေတင်းပြဖို့နေတာပါ
။အင်္ဂါချိုပေါ်မှာစူးစမ်းနေလာမယ်ပထမဆုံးရဟတ်ရင် Ingenuity ကိုဖန်တီးရမှာဦးဆောင်ပောင်းခဲ့သူမြန်မာ Engineer မမီမီအောင်နဲ့ဆက်သွယ်မြင်းမြန်ထားတာကိုတင်ဆက်ပေးပါမယ်။ဒီမှာခင်ဗျထွေးပါအင်္ဂါချိုကိုစူးစမ်းလေ့လာဖို့အတွက်အမေရိကန်အကာသစူးစမ်းလေ့လာရေးအေဂျင်စီ NASA ရဲ့ JPL ဌာနခွဲကဖန်တီးလိုက်တဲ့ Ingenuity ရဟယင်ဟာအင်္ဂါချိုကိုဥတီသွားနေပြီဖြစ်တယ်လို့ရှင်းနေဖေဖော်ဝါရီလလောက်မှာကြိုမြင့်နေတဲ့ပေါ်ခြေချနိုင်ဖို့မျှော်လင့်ထားပါတယ်။ဒီရဟယင်ကိုဖန်တီးခဲ့တဲ့စီမံကိန်းကိုတော့မြန်မာမျိုးသမီးတူဦးဖြစ်တဲ့မဲမီမီအောင်ကဦးဆောင်ခဲ့တာပါ။ဒါကြောင့်ဒီ Ingenuity ရဟယင်အကြောင်းနဲ့အတူအင်္ဂါချိုပေါ်စူးစမ်းလေ့လာမှုတွေနဲ့ပတ်သက်လို့အကာသသိပ္ပံပညာရှင်အင်ဂျင်နီယာတယောက်ဖြစ်တဲ့မမီမီအောင်ကိုဆက်သွယ်မေးမြန်းထားပါတယ်။ဒီပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့တုန်းကပဲဒီရဟတ်ရင်ကို Atlas 5 Rocket Dome ပြန်နဲ့အကာသရဲ့အောင်အောင်မြင်မြင်လွတ်တင်လိုက်တဲ့အချိန်မှာသူ့ရဲ့ခန်းစားချက်နဲ့ပတ်သက်လို့မမီမီအောင်ကခုလိုပြောပြပါတ
ယ်။ You know the final what we call the flight model version ingenuity
ကျွန်တော်အစ်ကိုကဆုံးပုံစံထုတ်ပြီးတော့ဖန်တီးခဲ့ကြတယ်။အင်္ဂါဂျိုဘောမှာပြန်တမ်းမဲ့ ingenuity ရဟတ်ရင်ရဲ့တော့အခုနောက်ဆုံးဒီပတ်ဝန်းကျင်တစ်ခုမှာပြန်တမ်းတော့မယ်သူတို့ကျမတို့ရင်းမှန်းပြီးတော့ဖန်ပြီးခဲ့တဲ့ပတ်ဝန်းကျင်တစ်ခုသူတကယ်တွေ့ရတော့မယ်အခါကလည်းလေဟာနယ်လေးဖြတ်တန်းတော့မယ်ဆိုတော့ဝမ်းသာမိပါတယ
် This is the first flight
ဒီမှာဒီပေါ်မှာပြန်တမ်းမဲ့ပထမဆုံးရဟတ်ရင်ဖြစ်ပါတယ်အခုဆိုရင်ကမ္ဘာမြေပြင်ကနေအင်္ဂါဂျိုရှိတဲ့နေရာကိုခရီးနေနေပြီလေဖြစ်တယ်ဆိုတော့ဒီခီးစင်အောင်မြင်သွားပြီဆိုရင်နောက်တစ်ဆင့်စမ်းသပ်မှုတွေကဘာတွေဖြစ်ပါမလဲရှင
် So first of all this will be the firstHelicopter rotorcraft flight on any other planets for human beings. We have never flown a rotorcraft.
ဒီမှာအရင်ဆုံးပြောချင်တာကဒီရဟန်းကြီးဟာအင်္ဂါဂျိုမှာပထမအဆုံးပြန်တမ်းတဲ့ရဟန်းရင်ဖြစ်တယ်လို့ကမ္ဘာမြေမဟုတ်တဲ့တခြားဂျိုတစ်ခုမှာပထမအဆုံးပြန်တမ်းတဲ့ရဟန်းရင်လည်းဖြစ်ပါတယ်။လူသားတွေအနေနဲ့ဘယ်ဂျိုတစ်ခုပေါ်မှာမှအခုလိုမျိုးရဟန်းရင်မပြန်တမ်းဘူးသေးပါဘူး။ဒုတိယချက်ကတော့လေကျူးလွှာတိတ်ပါတဲ့အင်္ဂါဂျိုမှာပြန်တမ်းရမှာဖြစ်ပါတယ်။ ဒီအင်္ဂါဂျိုဘုံကလေရုကကျွန်တော်တို့ဒီမှာရှိတဲ့ကမ္ဘာလေရုရဲ့တရားခိုင်နှုန်းတော့ပဲရှိပါတယ်။ဆိုတော့ပထမဆုံးပြန်တက်မဲ့ရဟယင်ကအမတန်ကိုအရေးကြီးပါတယ်။ဒီရဟယင်ကကျွန်တော်တို့ဒီ JBL သိပ္ပံဌာနမှာရှိတဲ့တက်ခွဲစံတက်ခန်းကြီးကမှအချိန်ချင်းစံတက်ခဲ့ပြီးတော့မှပြန်တက်မှာဖြစ်ပါတယ်။ဒီလိုမျိုးပထမဆုံးအချိန်စံတက်ပြန်တက်မှုအောင်မြင်ပြီးတော့အခုထက်ပိုပြီးတော့အလုံးလုံးနိုင်တဲ့နောက်ထပ်ရဟယင်၄ဆင့်ထပ်ပြီးတော့စံတက်ဝင်ပါမယ်။ဆူဇောင်ရဟယင်၅ဆင့်အထိစံတက်ပြန်တက်မှုအစီအစဉ်ထားပါတယ်
။ Are you optimistic that
ဒီနေ့ကရင်လူသားတွေအင်္ဂါဇူပေါ်မှာပြန်တက်နိုင်တယ်လို့ရောထင်ပါသလားရှင
့် Oh yes we are where NASA is working very hard towards that and when the human
being ဟုတ်ကဲ့ရန်ထင်ပါတယ်ဒီအတွက်ကိုပဲ American အာကသာစူးစမ်းလေ့လာရေးအေဂျင်စီ NASA ကအပြင်းထန်စူးစမ်းနေတာပါဒီနေ့လူတွေကိုယ်တိုင်သွားနိုင်တဲ့အချိန်ကြရင်တော့ကျမတို့အခုစမ်းတက်နေတဲ့ရဟန်းရင်မျိုးအပြင်ကျမတို့အနိမရီမန်ချက်ဖြစ်တဲ့ပိုဖော့ကြီးရဲ့ရဟန်းရင်တွေပြန်တန်းနိုင်လို့ဆိုတာဖြစ်လာမှာပါတေးကြတာကတော့ဒီလူသားတွေကိုယ်တိုင်သွားနိုင်နေဆိုရင်ခုလိုကီလိုမီတာပေါင်းများစွာအကွာအဝေးကနေမြင်ရတာမျိုးတဲ့အနိကပိုဖော့ရှင်းလင်းပြတာရဲ့ပုံရိပ်တွေကိုစူးစမ်းနေမှာပါ
ဟုတ်ကဲ့ဒါနဲ့ပြသက်တယ်ပဲဒီရင်ကိုပုံစံထုတ်ဒီဇိုင်းထုတ်ဖန်တီးရဲ့နေရာမှာကျုံရတဲ့ခက်ခဲလေးတွေကိုလည်းပြောပြပေးပါအောင်ရှင့
်ဒေဒုပါလွားရဲ့အင်္ဂါဇူပေါ်မှာရဟယင်ပြန်နိုင်မှုဖြစ်နိုင်တယ်ဆိုတာတွေ့ထားပြီးသားပါအဲ့တော့အင်္ဂါဇူပေါ်မှာပြန်လို့ရနိုင်တဲ့အလေးစင်ပေါ်ပါတဲ့ရေရင်ကိုဖန်တီးလို့ရနိုင်မလားဒီရင်တစ်ခုလုံးကိုလည်းပတ်ဖို့အတွက်လိုအပ်တဲ့ဘက်ထရီဆိုလာပြားနောက်ပြီးလည်းပန်းမဆက်ကွန်ပျူတာလေရင်ဆက်တက်နိုင်တဲ့ခီးယားဆက်တွေ့ရေးဆက်အပူအေးထိန်းမိတဲ့ဆက်စာပြင်ပြင်စည်းကြရတဲ့အားလုံးပေါင်းလို့တည်နိုင်ဖို့အရွယ်အစားဆိုရင်လည်း 1.2 မီတာပတ်လည်တဲ့ရှိတဲ့ဆက်ထဲမှာလက်ပတ်နိုင်တဲ့စနစ်တွေအားလုံးပါပြီးတော့အလေးစင်အဖြစ်နဲ့2ကီလိုဂရမ်ထုတ်မပေါအောင်ဖန်တီးရတာပါပေါင်းအဖြစ်ဆိုတော့4ပေါင်တော့မပြေပါဘူးဆိုတော့ဒါကိုဘယ်လိုလုပ်ဆောင်မလဲဆိုရင်မိကောင်ကဖြစ်လာပါတယ်ဒါက၄ဲကိုပြောင်းလို့ဘယ်လိုလုပ်ရမလဲနောက်ပြီးတော့ရဟယင်ကိုဘယ်လိုထိန်းချုပ်မလဲစပိုင်းဆိုင်ရာတသက်မဟုတ်ဖက်နဲ့ဆက်ရပါဝါ software အပူအေးထိန်းသိမ်းဖို့တာမိုဆက်စသဖြင့်အားလုံးကကိုယ့်ရဲ့ကျန်းကျင်မှုတွေစုပေါင်းပြလုပ်ရတာဖြစ်ပါတယ်။တကယ်ကိုဘာမှမမှတူရဲ့စုပေါင်းအင်အားအတွေ့အကြုံတစ်ခုပါရှင်
။ကျေးဇူးတင်ပါတယ်မမမီအောင်ရှင်။
ဆလာဒီကဗမီယာရီရဲ့မှာမြန်မာနိုင်ငံအကြောင်းသုံးသပ်ရေးသားနေကြတဲ့အထက်ကတချို့မူရင်းအဘော်မူရင်းအသုံးလုံးတိုင်းတို့ပြောပြလိုပါတယ်ကျွန်တော်ကျော်စံသားပါမြန်မာနိုင်ငံရွေးကောက်ပွဲမှာအပြောင်းလဲဖြစ်နိုင်တာကိုတိုင်းတာချင်းဆွဲခေါင်းစဉ်နဲ့ Trimme Academy ရဲ့ဆောင်းပါးကို louisinstitute.org မှာဖတ်ရပါတယ်ဒါပေမဲ့ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီဟာအမတ်နေရာအားလုံးကိုဝင်ရောက်ဆင်ပြိုင်ဖို့ဆုံးဖြတ်ထားတယ်လို့ပြောပြီးတိုက်ခိုင်ကြက်ခိုင်ဖုန်ချိုးကြီးကတော့မဟာမိတ်ဖွဲ့စည်းဖို့နီလန်းရှာနေပေမဲ့အခုအချိန်ကြီးဘယ်သူနဲ့မှမဟာမိတ်ဖွဲ့နိုင်တဲ့မျိုးမရှိသေးပါဘူးတဲ့2015ရွေးကောက်ပွဲကတော့နိုင်ငံရေးပါတီအများစုဟာပြည်내တိုင်းလွှတ်တော်တွေအတွက်အာရုံစိုက်ခဲ့ကြပြီးပြည်ထောင်စုအဆင့်ကတော့ NLD နဲ့ USDP တို့ဆင်တိုင်ဖို့အတွက်ပဲထားရှိခဲ့ရပါတယ်ဒါပေမဲ့အခုလာမယ့်ရွေးကောက်ပွဲမှာတော့ဒီလိုမဟုတ်တော့ဘူးအစ်စ်ပေါ်ထွန်းလာတဲ့ပါတီဗစ်တွေနဲ့ပိုင်းသားပါတီတွေဟာမဟာမိတ်တွေအဖြစ်ဖွဲ့စည်းထားရပြီးပါပြီ။ဒါကြောင့်အဓိကပါတီကြီးတွေဖြစ်ကြတဲ့ NLD တို့ USDP တို့ဟာတပါတီအစိုးရဖွဲ့နိုင်လောက်အောင်အမတ်ဥယျာဉ်အများပြားရနိုင်လိမ့်မယ်လို့မျှော်လင့်နိုင်ပဲ။ကျန်ပါတီတွေနဲ့ပူးပေါင်းပြီးညွန်ပေါင်းအစိုးရဖွဲ့ရမယ့်အခြေအနေရှိနေပါတယ်တဲ့။2015မှာပြည်ထောင်စုအဆင့်ဆွတ်တော်2ရက်မှာအမတ်498နေရာအနက် NLD က390ရရှိနိုင်ခဲ့တာဟာကတိတုံရဖြစ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးတိုင်းရင်းသားပဋိပက္ခကြေလည်ရေးစီးပွားရေးပြုပြင်ပြောင်းလဲရေးတွေကြောင့်ဖြစ်ပေမဲ့ NLD အစိုးရကဘယ်အရာဝမှတိတိကျကျတော့အကောင့်ထဲမပေါ်နိုင်ခဲ့ပါဘူးတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆိုတဲ့အခြေအနေဟာအစိုးရနဲ့စစ်တပ်အကြားဘယ်သူဘယ်သူမှအကြောမခံဖြစ်နေတဲ့အတွက်ကြောင့်မထီရောက်ခဲ့ဘူးလို့ဆိုပါရဲငင်းငင်းရေးဖြစ်စဉ်ကတော့2006မှာစတင်ခဲ့တဲ့27ရာစုပင်လုံဟာမကြခင်ကပဲလေ့ကျင့်မြောက်အစည်းအဝေးခေါ်ခဲ့ပါသေးတယ်ဒါပေမဲ့စိတ်မရွေ့ခဲ့ပါဘူးတခါစီးပွားရေးပြုမြင်ပြောင်းလဲမှုကိုလည်းပဲမနစ်ကမှအစိမ်းဟုံညှင့်ပြီးကြိုးပမ်းခဲ့တာဖြစ်ပါရဲ့သို့ပင်ညာလဲပြည်တွင်းမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့ဆွဲဆောင်တဲ့နေရာမှာခင်မမီတော့တဲ့စီးမင်းဥပဒေတွေ infrastructure လို့ခေါ်တဲ့အခြေခံအဆောက်အဦမလုံလောက်မှုနဲ့နိုင်ငံတကာမှာမြန်မာအစိုးရဂုဏ်သတင်းကျဆင်းမှုတို့ကြောင့်သိမှအောင်မြင်ခဲ့ပါဘူးတဲ့ဒီချက်တွေအလုံးဟာ NLD ဒီ2015ဒုက္ခလူတောင်ယူကမ်းယူနိုင်နိုင်ပါမလားလို့မေးစရာဖြစ်လာနေပါတယ် NLD အနေနဲ့တပါတီအစိုးရဖွဲ့နိုင်ဖို့မဖြစ်နိုင်ဘူးဆိုပေမဲ့တောင်ဆန်းစုကြည်ကတော့လူတိုင်းအများဆုံးထောင်းဆောင်ဖြစ်နေပြီးသူ့ပါတီကလည်းပဲမဲအများဆုံးရနေလင်ဦးမှာသာဖြစ်ပါတယ်တဲ့ အလားတူသောပဲ USDP ကျန်းမာရေးပုံရိပ်ပါတီအနေနဲ့လည်းသူရဲ့စစ်တပ်လူလားသူတွေရဲ့ထောက်ခံမှုကို UBP ခေါ်ပြည်ထောင်စုကောင်းကျိုးဆောင်ပါတီနဲ့ DPNP ခေါ်အမျိုးသားနိုင်ငံရေးဒီမိုကရေစီပါတီတို့ကဖက်ယူနိုင်ပါကြတယ်ဒီပါတီကြီးနှစ်ခုလုံးကဆိုရင်ဟိုကျန်းမာရေးပုံရိပ်ပါတီထူထောင်ရမှာပါဝင်ခဲ့တဲ့စစ်ဘိုလ်ချုပ်ဟောင်းဝီရဲ့ပါတီတွေဖြစ်တယ်လို့လည်းဆိုထားပါတယ်2015ကအကွဲအပြဲတွေဖြစ်နေပြီးပြည်ထောင်စုဆင်ဆင်တိုင်းကိုသိသိမဝင်စားခဲ့ကြတဲ့တိုင်းရင်းသားပါတီတွေဟာလည်းအခုခါမဟာမိတ်ဖွဲ့စည်းမှုကလည်းရှိနေတဲ့အတွက်ဒါဟာထူးခြားမှုတစ်ခုဖြစ်ပါတယ်။ ANP တို့ SNLD တို့ကလွဲ့ရင်ဒရင်မွန်ချင်းကချင်းကရပါတီအများစုဟာတပေါင်းစုတွေဖွဲ့ပြီးပြည်နယ်အဆင့်ရောပြည်ထောင်စုအဆင့်မှာဆင်တိုင်းကိုတာဆူနေကြပါတယ်တဲ့။သူတို့အမြင်မှာ NLD ဟာတိုင်းရင်းသားပြည်နယ်ရေးဖွံ့ဖြိုးတိုးတက်ရေးအလုံးလောက်မဆောင်ရွက်နိုင်ခဲ့ဘူးလို့ဆုမြင်ကြတဲ့အတွက်အခုကမဟာမိတ်ဖွဲ့ပြီးတိုင်းသားရပိုင်ခွင့်ကိုအာမခံတဲ့ပါတီနဲ့လက်တွဲမယ်ညွန်ပေါင်းအစိုးရဖွဲ့ပြီးတော့ Federal Binary အဖြစ်ပြောင်းလဲဖွဲ့စည်းမယ်လို့ညွှန်လင့်နေကြတာရေးသားထားပါခင်ဗျာ
ဒီအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုးရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်ဒီကနေ့ပတ်မှာတော့လက်ရှိကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေးအတွက်တစ်နေ့တစ်နေ့ပိုများလာများနဲ့ပတ်သက်ပြီးကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဘိုးကူးစက်ရောဂါတိုက်ခိုက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးနဲ့ဒီကြားဆက်သွယ်နေနေထားတာကိုနားဆင်ရပါမယ်လက်ရှိအခြေအနေဟာပေါ်ဆာလို့မရပဲကြောက်ရမယ့်အခြေအနေဖြစ်တယ်လို့ဒေါက်တာခင်ခင်ကြီးကသတိပေးပါတယ်။ဒါပေမဲ့တည့်ရလုံးမကြောက်ဖို့ကိုလည်းသူကတိုက်တွန်းပါတယ်။အပြည့်စုံကိုဆက်လက်နားဆင်ပါကျွန်တော်ကြိုကြိုသိမ်းပါခင်ဗျာ
။ဒီပါဒေါက်တာခင်ခင်ကြီး VOE နဲ့ဆက်သွယ်ရခြင်းပြုတဲ့အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ။ဆိုတော့ကျွန်တော်ပထမဦးဆုံးမေးခွန်းကဒီလက်ရှိမြန်မာနိုင်ငံမှာကျန်နေတဲ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်ပေါ့နော်သူကလက်ရှိကူးစက်နေတဲ့မျိုးကမျိုးကွဲတွေအတော်များတယ်ဆိုပြီးတော့ပြောနေတာတွေတွေ့ရပါတယ်ဆရာမဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဘယ်လောက်အထိတိတိကျကျသိထားပါပြီလဲခင်ဗျဟု
တ်ကဲ့လက်ရှိမှာဆိုလို့ရှိရင်ရခိုင်ပြည်နယ်မှာကူးစက်ဖြစ်ပွားမှုများနေပါတယ်အဲကူးစက်ဖြစ်ပွားမှုများတယ်ဆိုတော့အကြောင်းကိုဘာကြောင့်ဖြစ်တယ်လဲဆိုတော့သိသိကနာဥပဒေကနာမှာဒီဗိုင်းရပ်စ်ရဲ့သူ့ရဲ့တဟိုးချင်းလုံးစီးကွန်းကိုလေ့လာတာတော့ရှိပါတယ်။အဲ့လိုလေ့လာတဲ့အခါမှာဆိုရင်တွေ့ရှိကျဲရတော့ဒီဟာမှာကြောင်းနှံ့မှုရှိနေတယ်။ကြောင်းနှံ့မှုရှိနေတယ်ဆိုတာကဂျီဆစ်ဆာဖိုးကြောင်းနှံ့မှုရှိနေတယ်ဆိုတဲ့ပုံစံကိုတွေ့ရှိလာပါတယ်။ဒီလက်ရှိမှာရခိုင်ပြည်နယ်မှာဖြစ်ပွားမှုရှိနေတဲ့ဟိုဟာဆိုလို့ရှိရင်တော့ကုသချက်နှံ့ညံ့နေဆိုပြီးတော့ကောက်ချက်ချလို့တော့ရပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပွားမှုတွေရဲ့65ရာခိုင်နှုန်းအောင်ဆိုလို့ရှိရင် asymptomatic ဖြစ်နေတာကိုသိရပါတယ်။ asymptomatic ဖြစ်တယ်ဆိုတာကသူ့မှာယောဂဘောတွေ့ရှိတယ်။ဒါပေမဲ့သူကယောဂလက္ခဏာဘာမှမပြပဲနဲ့လူကောင်းလိုပဲရှိနေတာမျိုးဆိုလို့ချင်းဖြစ်ပါတယ်။နောက်ဖြစ်ပွားခုဆက်သူတွေရဲ့49ရာခိုင်နှုန်းအောင်လည်းအသက်15နဲ့39ပေါ့နော်။တကယ်ကိုလည်းငယ်တဲ့ဆက်ရလူငယ်ပိုင်းတွေဖြစ်တာကိုများပါတယ်။ဒီနေ့ဆိုလို့ရှိရင်နောက်ထပ်တစ်မျိုးနယ်ပါတိုးတဲ့အတွက်ကြောင့်မြန်ခိုင်18မျိုးနယ်မှာဆိုလို့ရှိရင်ရန်ပြရတော့ဒီကျန်တဲ့မျိုးနယ်အကုန်လုံးပါဝင်နေတယ်ဆိုတာကိုသိရှိရမှာဖြစ်ပါတယ်။ဟာဒီအခုလက်ရှိဖြစ်ပေါ်နေတဲ့ဒီဗိုင်းရပ်စ်ကဆိုလို့ရှိရင်ကျွန်မ literature တွေမှာလေ့လာကြည့်တဲ့အခါဗိုင်းရပ်စ်ရိုးကွဲပေါင်း100ကျော်ရှိတယ်လို့ပြောပါတယ်။အဲဒါမဲ့100ကျော်ရှိရမှာတို့တကယ် dominant ဖြစ်တာကတော့ဒီ614G ဆိုတဲ့ဒီဗိုင်းရပ်စ်ရိုးကွဲရတော့တနည်းဆို dominant ဖြစ်ဆုံးပဲ။ကျွန်တော်တို့မေလအတွင်းမှာရောဂါပိုးတွေ့လူနာတွေတဲမှာပိုးကောင်ရည်များများတွေ့တဲ့ sample ဆယ်ခုကျွန်တော်တို့ရယူပြီးဖြစ်စေတဲ့အခါပါဆိုလို့ရှိရင်ဒါ614G တွေ့ရတယ်ဆိုပြီးတော့ဒါထောက်ကျန်လိုက်ဖြစ်ပါတယ်။အခုလက်ရှိမှာဆိုရင်တော့ဒီရခိုင်ပြည်နယ်မှာဖြစ်ပွားကူးစက်မှုများတဲ့နေရာဆောင်းတော့2ခုရယ်တခြား imported case ပေါ့နော်ဆက်လက်ပါရ case တစ်ခုရယ်အဲ့ဆယ်ခုကိုဒီသူတို့ဗန်းလိုက်တဲ့အခါမှာဆိုလို့ရှိရင်တော့ဒီလက်ရှိနေသားရဆိုရင် 将来目的去你的中央讲的是这双夫妻是不是的你啊那个吗啊
对
吧对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对白人路，我那多高呢？白人多高呢？人家边的是吧？对呀，你比如说我做生意啊，你边上的是吧？对呀，好。
OK，
就是说。那马去的，那 OK。
哦，就那那那一片没来钱的话，讲嘛，说你过来是过生意的波吧？人龙啊，过来波的了，没别天不，是不？大家安点奶奶都表扬表扬，对呀，那个好办的了，讲嘛。
过来是骗你的，你要看嘛，骗你的，多接多，然后多接去后面嘞，多接哈。因不是嘛，不是嘛，这嘛，去开的，不会的啥东西，股价莫名拿了好点，他因为股也经常不管，为啷么跑来股，经常不对面辛苦出来了，上去要嘛去摆的，他去楼来啥东西，从那都十块钱嘛，所以底部对楼那里，我进来的干嘛？我那去买了标本，一生在买这家的，我伢的十块钱弄了，去的出来摆嘛咯，我楼下交不，对面交交不，然后把这楼来出来，就讲来是哪方个资产呐？反正在这包抓娃娃，说实在伢的弄啊，说一生在买这点买，哎，毛对了。去哪年是了？那可以啊，就叫他比较，上哪样的呢？这比较吃得饱呢。哪样的呢？可这个里也最熟的。咱们这马路不联系，也开马对里的，这是一公啊。上哪些马路这个是这样的呢？多，我是为了嘛，叫把我们医生在那边的买好的，去里的。不多，有啥不最细的了？另外一老家嘛，你这马路住哪里的个？在桥西角，哎，可能是家的马西的。 你要怎么样呢？你要打中药不？那中药是往朝鲜的可能在养嘛，为啥嘞？那你做了也是东西，那哪一种东西看嘛？药啊，我最近在追新疆了，在去弄的，棉啦啦的，都是那弄的呢。这出水啊，我把送过来，这出水棉啦啦的，咱没有的，洗来了白马是东西，那哈。可能好，医生在买的里边，拿生产器来做的，做的，买些那真的收入挺能挣的，得做哪点的这种，那哈，啊，有的伢呢，他这个教的做的啊，不怎么样的，反正买来都教买做的行，教我了，说话的了，再上教嘛，去办。
OK 吧，那，所以那些嘛个的，自己来啥的，再点钱嘛，不哩。一般遇到伢子的时候，那个药膏包谷生产的牛奶，人家提的我们洗的呢。地缘嘛呗，公司户不比较偏啦，哎呦，这个八角路线嘛就地大吧嘞。
啊，我你妈都奶奶变的，东南的是路线嘛，那的这上来是南沙的，这边嘛是七个山，他这边看嘛，七个都的，我妈都欧洲快嘛是路线，欧洲还是八位呢，对呀。他那个八来是路线，你本来那实在我那那实在的欧洲也，那都快几几呀几嘛，七个欧洲的，那都快交了，他妈都太该把什么一帮，那加嘛一个男的，那不就完了还就。那那都快叫公司的嘛，老姐，昨天也那刚刚买二十多，那就看今天说要快嘛，那老女的对不对？第二天说，哎，刘老总啊是过来拿对呀？第刘老总啊是吧？行，确实是这样的，这样啥啥木来的行嘛？那那都快七点多，三晚嘛是七点多的，超过人家弄叫，牛都没得吃的。那人家老马说都行，牛大的个吃面的，牛都没得冻着叫我吃的。大人说都行是吧？土家的人，牛都没得吃面的。现在看嘛嘞，生啊冻着过月，也没牛奶白嘛吃的。啥啥我们喜欢呢？老上万都得吃的是吧？大家在那样子嘛说都行，不光说做毕业。你呀，个你比较大，古时的三奶奶做的哈，你在刚才说的也话嘞，那都话，安久的一个人啥的，然后安久的个，那是多的，八位那个，那个三，那个三位那里八位那个是多，比如啥的呀嘞，这你安久没做东西，你安久的干部都抓开了哈嘞，起来看见了，他那边的，也记得前面的身上毛七八嘞，他都话起码都的，不都不都的呀，古时的是咱们边奶奶的。安农干事吧，那地样点，公园那地嘛，安农干事啊嘞，去哪个国家嘛，你嘛对地啊嘛，问问要啥哩，家里比较啥点，公司哪来呢？你去嘛，去嘛都哪样啊嘞？要么做东西，弄个 transmission ကစက်ခါခုနလားစပြီးတော့နောက်ထပ်မရှိတော့တဲ့အတွက်ကြောင့်တလားလောက်ကြော်ကလေးဖြစ်လာတဲ့အပိုင်းမှာလူတွေနေနေတော့ပြီးသွားပြီးခုနိုင်ငံမှာဖြစ်တော့ဘူးဆိုပြီးတော့ပေါ့သွားတာလေရှိပါတယ်ပေါ့သွားတဲ့အခါမှာဆိုလို့ရှိရင်ကျမတို့လိုက်နာတဲ့စီးကျန်းနေဖြစ်တဲ့ master တဲ့ကိစ္စတွေနောက်ခါကျတော့နော်ဒီလက်ကိုတခြားဆေးဖို့တွေလူလူကြတဲ့မတော်အောင်ဆိုတာလေနောက်တို့ဒီကနေမနေရဘူးနေတော့ချက်ပြီးခွာမယ်အဲ့လေစီကံချက်တွေကိုနိုင်လာတဲ့အခါမှာအားနဲ့ချက်တွေ၊လိဟာချက်တွေ၊ဘဝချက်တွေရှိသွားလို့ထင်ပါတယ်နောက်တစ်ခါကျတော့ဒီခုဖြစ်နေတဲ့ virus ကကျွန်တော်တို့နိုင်ငံပါဝင်ဆက်တဲ့နိုင်ငံတွေအကုန်လုံးမှာဒီကူးစက်အားပေါင်းနေပြီး virus ဖြစ်တဲ့အတွက်ကြောင့်မို့ဒီလိုဟာကူးစက်မှုအားဆိုရင်ရှင်နာချက်ပို့ပြီးတော့မြန်ဆန်သွားတယ်လို့ဒါသုံးသပ်ရပါတယ
်ဟုတ်ကဲ့ပါခင်ဗျာဆိုတော့အခုလိုမျိုးဒီပြည်တွင်းမှာကူးစက်မှုများလာပြီဆိုတဲ့အခါကျတော့ဒီ virus နဲ့ပတ်သက်ပြီးတော့ဆရာမတို့ဒီချင်းကကြိုင်တယ်လှုပ်ဆောင်ပြီးကြတာဒီပေါ်လေလက်ရှိလှုပ်ဆောင်နေတာဒီပေါ်မှာပြန်ပြီးတော့သုံးသက်တာရှိနေပြီလားခင်ဗျာဥမာဘလို့စစ်ဆေးရဆိုတာမျိုးကွာရန်တီးလုပ်တဲ့ကိစ္စဆေးရုံမှာထားမယ်အိမ်မှာထားမယ်စတာရည်နဲ့ပတ်သက်ပြီးတော့ပေါ့နော
်ဟုတ်ပါတယ်ဒါအရေးကြီးလာပါတယ်အခုလက်ရှိဖြစ်နေတဲ့အခြေအနေအားဆိုရင်ပထမအခြေအနေနဲ့မတူပါဘူးပထမအခြေအနေကတအီးနဲ့သူကကူးစက်မှုဖြစ်တယ်နောက်တစ်ခါကျပထမအခြေအနေမှာတော့ကျတော့ဖြစ်ပေါ်တဲ့သူကခရစ်လိုက်လို့နေတဲ့အခြေအနေကြီးဖြစ်အခုကျတော့ချုပ်တယ်အနော်ကဖြစ်တယ်ဖြစ်လာရှိတယ်တက်ကူတို့ကမှမသိဘူးနော်အဲ့ဒီအပိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့တွင်လည်းဒီ contact tracing တွေအားစသိချလိုက်ရပါတယ်ဒါနဲ့အခက်အခဲရှိပါတယ်အခုဆိုလို့ရှိရင်ပြည်ပသတင်းစာနေပြီးတော့ဒီ၁၀ရက်၈လနေစပြီးတော့ဒီလေရင်ဒီခိုင်းပြည်ကိုသွားတဲ့လေရင်စီးစီးတဲ့9800ကို announce လုပ်တယ်ဒါလည်းညမ privacy ကိုချိုးဖောက်တယ်လို့ဟိုတချို့တွေကမြင်မြင်နဲ့ကြောက်တော့ကူးစက်ဖို့ကူးစက်မှုမှာကာကွယ်နိုင်ဖို့တနည်းအားဖြင့်ကိုယ်နိုင်ငံကိုယောဂကိုယ်ဆက်ကြပွားမှုတက်နိုင်တဲ့မြန်ရောနေစီကိုလုံဆောင်နဲ့လုံဆောင်ချက်တရအနေနဲ့နားလည်ပေးကြည့်ချင်ပါတယ်ကျမတို့ရဲ့ဒီ quarantine ကိစ္စရက်တွေကိုလည်းပြန်လည်သုံးသပ်နေပါတယ်ဒါဟာလည်းပြန်လည်သုံးသပ်နေတယ်ဆိုတာကလည်းဒီလက်ရှိနော် guideline တွေနောက်ဆုံးပေါ် guideline တွေရောပါရဲ့သူရဲ့ကူးစက်နိုင်မှုတွေအပေါ်မှာအများကြီးချင့်ချိန်ပြီးတော့ကျမတို့ဆုံးဖြတ်တာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျန်လာလေလေဒီယောဂရဲ့သဘောတဘာဝနဲ့ဆက်ဆက်ပြီးတော့ပိုတိလာလေလေပိုတိလာလေလေကျမတို့အတွက်လုတ်ကန်ရတာကျမတို့ scope ကပို့ပြီးတော့ဟိုလုံးချင်းလာလေးတွေပဲစစ်တွေမှာဆိုလို့ရှင်လူနာတွေများတယ်စစ်တွေစေရုံကိုရေတော့တရားလက်ခံနိုင်တဲ့အဆင့်ကနေဆရာလက်ခံနိုင်အောင်ရှင်းရှင်းနေတယ်ပြီးတော့ရှင်ကျမတို့လူနာပြည်နယ်တောင်ပတ်တင်တဲ့ကြောင့်စေရုံချင်းနဲ့ယာယီလုပ်ထားတယ်နောက်ထပ်ကျမတို့တိုင်းစေရုံလည်းလူနာထားဖို့အတွက်လုပ်ထားတယ်လိုအပ်လို့ရှင်ကျမတို့စစ်တွေတက်လုပ်မယ်ဒီအဖြစ်ကိုကျမတို့ဟာလိုအပ်လို့ရှင်လူနာတွေကို mobilize လုပ်ဖို့ကိစ္စတွေပါကျမတို့ဒါတွေပါစဉ်းစားနေပါတယ်ဟုတ်ကဲ့လဲဆိုလို့ရှိရင်ဒီစစ်တွေမှာရှိတဲ့ဒီကျမရေဝန်ထမ်းတွေကိုလည်းဟိုမပြေခြင်းမို့ကျမတို့အစအစရကျမတို့ဇက်ဆောင်တောက်ဆောင်ဆင်းစားနေပါတယ်အခုဆိုကျမရေဝန်ထမ်းတွေသုံးသိကျော်ဟောဒါဒီရခိုင်မှာဆိုလို့ရှိရင်ဟို positive ဖြစ်သွားတာမျိုးတွေရှိပါတယ်ဒါဆိုရင်သူတို့ရဲ့လုံအားတွေအများကြီးဆုံးရှုံးပါတယ်သူတို့ quarantine သူတို့ isolation ထားမယ်သူတို့ contact တွေကို positive ပေါ့နော်ရှိမရှိစစ်ဆေးမယ်ရှိလို့ရှိရင် isolation ထားမယ်ဒီလိုမျိုးတွေရအောင်နောက်မှာအစမှရဒီတကယ်လို့ရှေ့တန်းတိုက်စစ်မှုတွေကျမအကောရတဲ့ဒီကျမရေဝန်ထမ်းတချို့ဟာဒီမျိုးဟိုပိုးကူးစက်ချင်းခံရတာရှေ့ရတဲ့ကြောင့်နောက်ခါလေကျမတို့က backup plan နဲ့နောက်ဆက်ကျမရေဝန်ထမ်းတွေကိုထပ်ထပ်ပြီးတော့လိုအပ်တဲ့ပတ်ပေါင်းစုံအားနေပြီးတော့တစ်ဆိုင်ရဲ့ training တွေရရှိပါဝင်တာသင်လွတ်နေပါလေ
ဟုတ်ကဲ့ဆိုတော့ခုနဆရာမပြောတဲ့ဒီဝင်းကြီးကဒီရန်ကုန်လေနဲ့ကြောက်ပါလားလူ9000လောက်ရှိတယ်လို့ပြောထားပါတယ်ဆိုတော့အဲ့ဒီထဲကဘယ်နှယောက်လောက်ကဆက်တယ်ပြီးပါလဲမဆက်တယ်လေဘယ်လောက်ကြံပါလိမ့်
ဟုတ်ကဲ့ဆိုင်ဝင်ကြီးမြေရမြေရနဲ့ပြောထားတာ9000ပြောတကယ်ကြရင်တော့9800ကဒါပထမကအချမ်းမြင့်ပါပဲဒီထက်မကများပါလေများပါလေဒါဟာအစင်းရပြီဆိုလို့ရှိရင်အရင်ဆုံးဟိုဒီအဲ့လိုပေါ့နော်ဒီဆက်ရဲ့နောက်ပိုင်းရှိတဲ့သလောသေးဟာတွေအရင်ထုတ်ပြန်တော့ရှိပါနောက်ထပ်သူ့ရဲ့ contact တွေပါကြီးကျမတို့မှာစီးနေတယ်ရှိပါတယ်အခုလက်ရှိမှာတော့စိတ်ဆုစေတနာဦးစီးဌာနမှာတာဝန်ပေါ့နော်တာဝန်ယူနေတဲ့ call center မှာအဲ့ဒီ2019ကစတာဝန်ယူနေတဲ့စီးတူတွေနာဥပဒေဌာနဆရာဝန်တွေရနေပြီးတော့တရားကိုအယောက်30ပြီခွဲပြီးတော့ဒီလို contact လုပ်တဲ့စိတ်ချရက်တွေပေါင်းရနေပါတယ်လက်ရှိမှာတော့ဒီဟာလုံဆောင်နေပြီဖြစ်ပါတယ်မဟုတ်ဘူးပေါ့နော်ဘယ်လောက်ထိ contact ရနေပြီလဲဆိုတော့အတိအကျတော့ကျွန်မအနေနဲ့မသိပါဘူးသို့တော့ဟိုတော်တော်များများတော့တို့အသိစိတ်ထဲနဲ့တို့ quarantine ဝင်နေတဲ့စစ်ဆေးပြီးသွားပြီစစ်ဆေးခံတဲ့လက်ရှိဖြစ်လို့ဟုံးပိုင်းနေကြတယ်ဒါမျိုးလည်းရှိပါတယ်ဆိုတော့တချို့လူတွေမှာကျတော့အခက်အခဲရှိတာမျိုးတွေရှိပါတယ်မှာပေးထားတဲ့ဖုန်းနံပါတ်ကဆက်မရတာတို့ဆက်ပိတ်ထားတာတို့ဒါမျိုးတွေမလုံးသိမှာဘူးဘာဖြစ်လို့လဲဆိုတော့ချုပ်ကြတနာဆိုတာကရှောင်ရင်းရင်ပို့ပြီးတော့စိုးလာပါတယ်ချုပ်ကြတနာရဲ့အမရှောင်းလည်းပဲတွေ့တဲ့ရင်ဆိုင်မှာဒီပြဿနာရဲ့အဲနော်ဘာကြံကရော့သွားမှာဖြစ်ပါလေတကယ်ပဲကိုစစ်စစ်လိုက်လို့မရှိဘူးမရှိရင်ဘယ်တော့ပြန်ဆက်ရမလဲဒီလိုမျိုးတံပြရကြီးနဲ့ အဲ့လိုနေနေမဲ့အစားနောက်အဲ့လိုကိုမိသားစုကိုကိုဟာအာဒုက္ခပေးသူယောဂပေးသူမဖြစ်ဖို့အတွက်ကဒီလိုလူတွေကအသိစိတ်တိုင်းရှိရှိနေဟိုမောနောက်အသိစိတ်တိုင်းရှိနေ contact လုပ်မယ်လိုရရင် quality ဝင်မှာပေါ့နော်အခုကတော့သူတို့စစ်ဆေးပြီးတဲ့အခါကျအများဆုံးကတော့ဟုံးကနေပေးတာများပါတယ်နောက်စစ်ဆေးတဲ့အခါမှာလည်းဒါဟာနည်းနည်းမျိုးဆိုရင်နှာခေါင်းတို့ဘက်အာခေါင်းတို့ဘက်နမူနာယူရက်ကိစ္စမှာတချို့တွေကပုံကြီးချဲ့ပြီးတော့စိတ်ဆိုးွားတဲ့ပုံစံစိတ်နာကျင်တဲ့ပုံစံပြောတာကြီးလည်းမလုပ်ကြပါနဲ့ဒါဟာဆိုလို့ရှိရင်ပါမန်စစ်ဆေးမှုတစ်ခုဖြစ်ပါတယ်နည်းနည်းလေးပြောရမယ်ဆိုလို့ရှိရင်စိတ်အင်ဒေးစစ်ဆိုးစီကြာမဟုတ်ပါဘူးစိုးရိမ်စရာမလိုပါဘူ
း
စိတ်နာကျင်ခြင်းမရှိပါဘူးဒါမျိုး
တွေလည်းစိတ်ဆိုးစီကြာမဟုတ်ပါဘူး
ဖြစ်နေကြပါတယ်နော
်ဟုတ်ကဲ့ပါဟုတ်
ကဲ့ဟုတ်ကဲ့ဟု
တ်ကဲ့ဆရာလက်ရှိကအခုဆက်ကျန်တဲ့နှုံးကအခုကတကယ်တက်နေသေးတာပေါ့နော်ဆိုတော့ဒီနှုံးကိုထိန်းချုပ်ဖို့အတွက်ကအဓိကအရေးအကြီးဆုံးအချက်ကဘာပါလဲဆရာ
။ဟုတ်တယ်အခုလက်ရှိမှာဆိုလို့ကျွန်တော်တို့ကဒီ epidemic curve လို့ပြောတယ်ကျွန်တော်တို့ရဲ့ကုသယောဂမှာဆိုယောဂတစ်ခုဖြစ်လာပြီဆိုလို့ရှိရင်အရှင်ဟုံနဲ့တက်နေတော့မှာပဲဘာဖြစ်လို့လဲသူက two incubation period တွင်းမှာရှိနေတဲ့အခါမှာဆိုလို့ရှိရင်သူကတက်နေတော့မှာပဲအခုတက်တဲ့အချိန်နေရနေပြီးတော့တစ်ချိန်မှာဆိုလို့ရှိရင်ကျွန်တော်တို့တက်သွားမယ်တက်သွားတာဒီချိန်မှာကြည့်ရမယ်ပေါ့သူတို့အလကားနေနဲ့တက်ပြီးတော့အလကားနေနဲ့ကြာမှာမဟုတ်ပါဘူးကျွန်တော်တို့ intervention တွေဝင်ရပါတယ်သူပြောတဲ့ယောဂကာကွယ်ရေးနည်းလမ်းတွေအဲ့ဒီပါဒီလိုမျိုးတက်နေတဲ့ဆင်းရနေပြီးတော့အမြန်ဆုံးတက်သွားဖို့တက်တဲ့ဆင်းရနေအမြန်ဆုံးကြာနိုင်မှုဆိုတာကနံပါတ်1အရေးကြီးဆုံးကတော့ခြေသူလူလူပါပဲခြေသူလူလူအနေနဲ့ဒီကျန်းမာရေးအားသာဝန်ကြီးဌာနကလမ်းညွှန်ချက်တွေကြည့်ကြလိုက်နိုင်မယ်ဆိုလို့ရှိရင်တော့ဒါဟာမကြာမသေးအချိန်တွင်းမှာဆိတ်ချုပ်နိုင်ပါလိမ့်မယ်ဒါဟာပါလဲဆိုရင်ကျွန်တော်တို့အများအားပြောနေကြသလားရှိပါတယ်ဒီနှကောင်းနဲ့နော်ညနာပါဆိုလို့ရှိရင်နှာခေါင်းနဲ့ပါးစပ်ကိုအုပ်တယ်မာတက်ရပါမယ်ဘာမတ်မဆိုတက်ပါတက်လို့ရှိရင်အတိုင်းစာတစ်ခုတည်းကတော့ထိရောက်ပါလေ။နောက်နံပါတ်1လက်ဆေးပါလက်ကိုလဲဆိုစက္ကန့်20ကျော်ရင်းနဲ့စက္ကန့်30ဆေးပါမရနိုင်လို့ချမ်းကျဲကိုသုံးပါဒါနံပါတ်1ပါအမေတော့ကတော့လူလူလက်လက်စီမသွားဖို့ပါပဲ။ဘာဖြစ်လို့လဲ။အခုကျွန်မပြောထားပြီးဒီတနင်္ဂနွေနေ့နဲ့ဆိုလို့ရှိရင်80နဲ့အဲမိရခိုင်နှောင်းအောင်ဆိုလို့ရှိရင် asymptomatic ဖြစ်ပေမဲ့လို့ရခိုင်မှာဆို asymptomatic က85ရာခိုင်နှုန်းရှိတယ်။ပြောချင်တာက4ယောက်မှ3ယောက်5ယောက်မှ4ယောက်ပါဆိုလို့ရှိရင်ယောဂလက္ခဏာမပြပဲနဲ့ပိုးရှိနေနိုင်တယ်။ဒါဆိုရင်ကိုယ်ပြင်းလာလို့ဤသို့မဟုတ်ပိုးရှိနေနိုင်တာဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့တွေဟာဆိုအချိန်ပြည့်ယောဂကူးစက်နိုင်ပါလေ။ဒါကြောင့်မို့လူအုပ်စုတွေမသွားခြင်းအဖြစ် risk ကိုလည်းကိုယ်အန္တရာယ်ရှိမှုကိုမကျူနဲ့ပေါ့။နံပါတ်၄ချက်ကတော့တစ်ယောက်နဲ့တစ်ယောက်6ဖီပါပါပေါ့နော်။ဒါတပြိုးညီတော့1မီတာ3မီတာပြောရမယ်လို့ USCD ကတော့6ဖီပေါ့2မီတာပေါ့နော်။ဒါကျွန်တော်တို့ဒီမှာဆိုရင်တော့ဆိတ်ချအောင်အနည်းဆုံး6ဖီခွာပြီးတော့နေပါ။6ဖီခွာရင်ဒီချောင်းဆုံးနိုင်လို့ရှိရင်ကိုယ်ဓာတ်ရိုက်မကူးစက်တော့ဘူး။တောင်းတအောင်လည်းအတက်မဟုတ်တယ်မစင်တော့ဘူး။ဒီ၄ချက်ပေါ့နော်။ဆိုတော့ဒီ၄ချက်နဲ့တည်းမရပါဘူး။ဘာဖြစ်လို့လဲ။ဒါအရင်တော့ဒီကျနေရတယ်အခုကျတော့ရခိုင်ပြည်နယ်တစ်ခုလုံးကိုကျွန်တော်တို့ဆေးရဟောင်းပြီးခဲ့တဲ့ဘက်ကကျင်ညာလိုက်တယ်ကျင်ညာရခိုင်မှာဆိုလို့ရှိရင်ရခိုင်ပြည်သူပြည်သားတွေအရဆိုတကယ်ကိုဆေးရဟောင်းဆိုအတိအကျကျလိုက်နာဖို့လိုပါတယ်ဘလို့ဒီထဲမှာအာခုနပြောသလိုအိမ်လဲလာအကျဉ်ထွက်တာရှောက်သွားတာမျိုးမလုပ်ရပါဘူးမဖြစ်မနေသွားဖို့လူလက်သိဆိုင်ရကလည်းပြီးတော့ပြင်မထွက်ရပါဘူးဒါအရေးကြီးပါတယ်ဒါနံပါတ်5ချက်ပါနံပါတ်6ချက်နေနေကြတော့မိမိမှာကြားတယ်ချောင်းဆိုးတယ်မောပန်းတယ်နောက်တစ်ခုကအနံ့ရတာမရဘူးဒါဟာရခိုင်ရဲ့ထူးခြားချက်ဖြစ်ပါတယ်။ဒါမျိုးတွေရှိတယ်ဆိုလို့ရှိရင်အများဆုံးဆက်သွယ်နောက်စစ်ပေးစေအောင်မှာဖီဗာကော်နာရှိပါတယ်။သွားရောက်ပြသပါစစ်ဆေးပါစစ်ဆေးပြီးတဲ့အခါကျတော့မိမိမှာရောဂါပိုးရှိမရှိသိရင်ကုသပါမိမိမှာမရှိရင်လည်းဆက်ရေးရတာပေါ့။ဒါဟာလည်းအရေးကြီးတဲ့အချက
်ဖြစ်ပါ
တယ်။ဒါဟာနံပါတ်6ချက်ဖြစ်ပါတယ်။နံပါတ်9ချက်ကတော့ဒီလို quarantine လုပ်ဖို့လိုအပ်တယ်ဆိုလို့ရှိရင်အတူဒါလည်းကြည်ကြည်ပြူပြူနဲ့နောက်ကူပေါင်းဆောင်ရွက်ပေးကြပါဒါဟာမိမိအကျိုးအတွက်ကနှမဥစားပေးပါဒီပြည့်ရမှာမိမိရဲ့မိသားစုမိမိရဲ့ပတ်ဝန်းကျင်မိမိရဲ့ဆန်းသူကြီးသားပေါ့နော်လူတယောက်ဟာဆိုလို့ရှိရင်လူတယောက်ရဲ့တာဝန်ကြီးရမှာပဲပြည်သူပြည်သားပြည်သူပြည်သားတယောက်ချင်းတာဝန်ကြီးရမှာဖြစ်ပါတယ်ဒါအရေးကြီးပါတယ
်ဟုတ်ကဲ့ပါခင်ဗျာဆိုတော့အခုလောက်ထိဒါအပြည့်အစုံပေါ့လေကျွန်တော်တို့လေအတော်အားစိုက်ပြီးလုပ်နေတာဟုတ်ဆရာမရှင်းပြတဲ့အထက်မှာကျွန်တော်နားလည်ရပါတယ်ဆိုတော့လက်ရှိရောဂါကိုပြန်ကန့်ကူးစက်တဲ့နှုံးကိုအဲ့အချိန်ကာလပတ်ဝန်းကျင်လောက်မှာဆရာတို့အနေနဲ့ထိန်းချုပ်နိုင်မယ်ဆိုရယ်အကျဉ်းချင်းခံမှန်းထားချက်မျိုးရောရှိပါလားခင်ဗျာ
ဒီရှင်းကထိန်းချုပ်မယ်ဆိုတာနဲ့ပတ်သက်ပြီးတော့ဟောအဲ့ဒါကကျတော့ကျမတို့အနေနဲ့ပြောရတာလည်းခက်ပါတယ်ဘာလို့လဲဆိုတော့ဒီအချိန်ကကျအခုကတက်တဲ့ချိန်ညာလားဆိုတော့ကျမတို့ဒီလိုပြောနိုင်ဖို့တော့နောက်နှစ်ပတ်လောက်တော့ကျမတို့စောင့်ကြည့်ဖို့လိုပါတယ်နောက်နှစ်ပတ်လောက်စောင့်ကြည့်ပြီးတော့ဒီရဲ့ကြီးကျယ်ပတ်တံပေါ့နော်သူရဲ့တက်တဲ့နှုံးမှာတက်တဲ့နှုံးကတက်နေတော့မှရှင်းအောင်တယ်ဒါမှမဟုတ်တက်လာလားသူရဲ့ slope လေးကနည်းနည်းလေးအိုးကြည့်ကြည့်ကလေးဖြစ်လာသလားဒီမို့ဒီတော့ဘလောက်ကြာမှထိ ंछ ုံနိုင်မင်းဆိုတော့အဲ့လိုပြောအောင်ဖြစ်ပါတယ်ဒါပေမဲ့ကျွန်မတီတီချာချာကျွန်မပြောနိုင်မှာတော့ဒီလူလူသာတကယ်ကိုပါဝင်ပြီးတော့ဆောင်ရွက်တယ်ဆိုလို့ရှိရင်ဆက်ဆက်ရ quarantine ကိစ္စမှာလည်းပူပေါင်းဆောင်ရွက်မယ်ဒီလိုမျိုးစီကားနေလည်းတီချာလိုက်နိုင်မယ်အဲ့ဒီလိုမျိုးတော့နိုင်ငံတော်အားနေပြီးတော့ကိုယ့်ရဲ့မရှိရှိတဲ့အားနဲ့ limited resources နဲ့ကိုယ့်ရဲ့ available တည်ပြီးတော့ကျမတို့အခါတော့ဆောင်ရွက်ပေးနေတယ်တခြားနိုင်ငံအလုပ်တဲ့အထက်တော့ပို့တော့တော့ငါဒီ policy case ကိုကျမတို့သိနေတဲ့ကိစ္စရတယ်ပေါ့နော်ရှေ့မှာတင်လဲဆိုကုန်ကျစရိတ်ရှိတယ်သူ့အတွက်နော်ဒီဆရာဝန်တွေသူနာပြုတွေပွားရောက်ရှိရတဲ့အခါမှာတော့တုံးပြောတယ်ဒီတည်ကြီးတွေသိရှိတယ်ပြီးရင်ဆင်းရဲတင်ရတဲ့အခါမှာသူတို့ကနောက်ကယောဂရှေ့မှာကုသပေးရတာရှိတယ်အခုလက်ရှိမှာဆိုရင်ကျမတို့ဒီတော့နောက်ဆက်ရမှာ average hospital stay ပေါ့နော်ဒီနေ့က2 negative ဖြစ်ဖို့တည်းကြားတဲ့ချိန်က26ရက်ကြာတယ်26ရက်ဆိုတဲ့အတိုင်းဒါလည်းနည်းနည်းတော့မဟုတ်ပါဘူးဒီလက်ရှိမှာဆိုလို့ရှိရင်ဒီရောဂါကတစ်ခါပါလုံးမှာဖြစ်နေတာ25တန်းကျော်ပြီးတော့8,300ကျော်ပေါ့8,300လောက်စီဆုံးမှုရှိနေတဲ့ယောဂါဖြစ်ပါတယ်ပေါ့လို့ရတဲ့ယောဂါမဟုတ်ပါဘူးခုနိုင်ငံမှာတော့စီဆုံးမှုနည်းနေတယ်ဆိုပေမဲ့လို့ကိုယ့်ရဲ့ငါအင်းကြီးချင်းနိုင်ငံတွေမှာလည်းတော့ရှောက်ဒီသုံးမှုတွေပြက်နေတာကိုတွေ့ရှိရမှာဖြစ်ပါတယ်။ဟိုကျွန်တော်တို့နဲ့အိန္ဒိယနဲ့အိန္ဒိယဆိုလို့ရှိရင်ဟိုကျွန်တော်အမေရိကန်တို့ဘရာဇီးတို့ကျော်ပြီးတော့ယောဂဘိုးအစ်စ်တွေ့ရှိတဲ့နှုံးနေတာဆိုရင်တကယ်ကို5,000ကျော်6,000ကျော်တက်နေတယ်ဆိုတာတွေ့ရှိရမှာဖြစ်ပါတယ်။ပေါ့လို့လည်းမရပါဘူး။ဒါဟာတကယ်ပြောမယ်ဆိုကျွန်တော်တို့ပြီးခဲ့တဲ့ WHO ရဲ့ဒီ weekly report အရဆိုလို့ရှိရင်ကျွန်တော်တို့အခြေခံအခြားနိုင်ငံဟာဒီမှာအမေရိက region ပြီးလို့ရှိရင်ဒုတိယထိခိုက်ဆုံးဒီကဒီကထိခိုက်ဆုံးဖြစ်ပါတယ်ဆိုတာပြောထားတာလည်းရှိပါတယ်
ဟုတ်ပါတယ်
နော်တိစုံမှုတွေလည်းများနေတယ်ဆိုတော့ဒီရှိပါတယ်ဒါကြောင့်မပေါ်ဆိုင်ကြပါနဲ့မြမသတင်းကမ္ဘာသတင်းတွေလည်းလေ့လာပါအခုနိုင်ငံကိုနိုင်ငံဟာဆိုလို့ရှိရင်ကျွန်တော်တို့အတူတကွာတယောက်နဲ့တယောက်အဖြစ်တင်ချင်းတယောက်နဲ့တယောက်ပေါ့နော်အချင်းသေးချင်းခွဲခြားဆက်ဆံခြင်းတယောက်နဲ့တယောက်ဟိုမြေခုံလုပ်ချင်ရဆိုဒီအချိန်မှာမဖြစ်တဲ့တော့ပါဘူးညီငယ်ညွတ်ညွတ်နဲ့ကျွန်တော်တို့ effort တွေကျွန်တော်တို့ရဲ့အားရကိုပို့လို့ပြီးတော့တနည်းပြောမယ်ဆိုရင်အတနည်းကကျမတို့အားရဆိုတာအကုန်ပူးပေါင်းပြီးတော့ကျမတို့ဒီတိုက်ပွဲကိုနော်တိကျအောင်စူးစမ်းစမ်းစားနဲ့တိုက်ခတ်မယ်ဆိုလို့ရှိရင်ကျမတို့ဒီအောင်မကြခင်တည်းချိန်တင်မှအနိုင်ရရှိမှာလို့ဖြစ်ပါတယ်ဒါဟာဒီလူတွေရဲ့အားပေါ့အများကြီးမူတည်နေဆိုရင်ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဆိုတော့ဗက်ဆီးချင်းတွေပေါ်မှာရောကျမအခုလောက်ထိရလာကူးစက်မှုနှုန်းညာနေညံ့နေပေါ်မှာရောလူမှုအနေနဲ့ဘလောက်အထိစိုးရိမ်နေမှာလဲဟုတ်ကဲ့လက်ရှိကျွန်တော်တို့မြန်နေတဲ့ပုံပါဒီလိုနေတယ်ဟုတ်ကဲ့
မှာဖြစ်ွားနေတယ်အဲနော်ရခိုင်မှာဖြစ်ွားနေတယ်ဆိုပေမဲ့လို့ဟိုနောက်တခြားပြည်နယ်တိုင်းတွေမှာလည်းဒါဖြစ်ွားခုဆက်မှုတွေရှိရှိလာတယ်အခုဆိုချက်တိုင်းတဲ့ပြည်နယ်လေးတွေတော်တော်ကြိုးကြကြိုးကြပါလာပြီပါလာဆိုတာဒါပေါ်လို့မရပါဘူးသူတို့ဘယ်ကခုဆက်မှန်းဆိုတော့ဈိုင်းလို့မရတဲ့အခြေအနေဖြစ်နေပါတယ်ဒီဟာဆိုလို့ရှိရင်ဒါတကယ်ကိုအလန်းပန်းဖြစ်ပါတယ်ဒါခုဆက်ရမယ်ဆိုရင်မှာဖြစ်ပါတယ်ဒါဒီတို့ရပြောတယ်ဒီယောဂဟာခုဆက်မှုဒါညာတာပါကုဆက်မှုသားဟိုညာညာဆက်ဆက်ကုဆက်တဲ့အတွက် infection ကုဆက်မှုညာနေဒါမှမဆိုးလိုက်အောင်ပေါ့နော်ဆိုးသွားမှောက်တဲ့အတွက်ဆိုးညာမလိုပါဘူးဆိုပြီးတချို့တွေရဲ့ဒီအကျူဆပုံသက်တွေလွဲနေတာရှိပါတယ်အဲ့လိုကုဆက်ချင်တာဖြင့်ဒီလိုလူလူကြားထဲမှာဆိုးညာမလိုဘူးဆိုတဲ့အကျိုးရလို့ရှင် sensitivity လို့ခေါ်ရဲခုဒီမှာတကယ်ပြောမယ်ဆိုဒါတော့ယောဂကုဆက်ပေါ့ကုဆက်တဲ့နောက်မှာဘာမှအဆိုးသွားဖြစ်မှာမဟုတ်ပါဘူးသာမန်တစ်ခွေးလောက်ပဲဖြစ်ပြီးတော့နော်ပြောက်သွားမှာပါဒီလိုမျိုးကြားထဲကလုံးဝမှားပါတယ်ဒါကြောင့်မခုလက်ရှိချိန်မှာရှားမလားဆိုရင်ကြားပါမယ်ကြားမှသာလှုပ်ဆောင်သေးလှုပ်ဆောင်တတ်တဲ့ယောဂကာကွယ်နည်းလမ်းကိုလှုပ်ဆောင်မှဖြစ်ပါတယ်သို့တော့တရားလုံးကြောက်နေုံနဲ့လည်းဒီယောဂကိုကာကွယ်နိုင်မှာမဟုတ်ပါဘူးကြောက်တာနဲ့အနောက်ဘက်မှာဆိုလို့ရှိရင်အသိစိတ်နဲ့ရှိရှိနဲ့မိမိကြောင်မိမိခြေပုံဖို့အထူးလိုအပ်ပါတယ
်ကျွန်တော်အချိန်ပေးပြီးတော့ရှင်းပြပြောပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါမီဒီယာရဲ့ဒီလူလူတို့ကိုအကောင်းဆုံး information ပေးပြီးတဲ့ကိုပေးချင်အောင်ဒီလူလူတို့ကဒီကိုဘာလုပ်ရမလဲဆိုတာသိပြီးတော့ကျမတို့ဒီယောဂကျောင်းကိုကာကွယ်နိုင်တဲ့အခါမှာပို့ပြီးတော့အားကောင်းပါပြီဆိုလို့ရှိရင်ဒါကျမတို့ဒီစမိုင်းလာစာဝန်ကြီးဌာနအားပေါ်မှာသက်ဆိုင်တဲ့သူတွေအကုန်လုံးကျမတို့ဝန်ထမ်းတွေအကုန်လုံးဗမာဝန်ဆောင်ရှိနေမှာပါပြည်သူလူထုပူးပေါင်းပါဝင်ဆောင်ရွက်ပေးဖို့အတွက်ဒီဆက
်ဒီဆက်တဲ့မိန်းချက်ကိုမြန်မာစံတော်ချိန်တနင်္လာည9:00ညဘက်ကလုခဲ့တာကြောင့်ဒီထဲမှာပါတဲ့ကိန်းဂဏန်းအချက်လက်တွေဟာအဲ့ဒီအချိန်ကရှိထားတဲ့အချက်လက်တွေဖြစ်တယ်ဆိုတာကိုအသိပေးလိုပါတယ်အတန်နဲ့ကြာမြင့်ချိန်သတ်မှတ်ချက်အကျဆက်တဲ့မိန်းချက်အနှစ်ချုပ်ကိုပဲထုတ်လွှင့်ခဲ့တာပါအပြည့်အစုံကို VOA ရဲ့ internet ဆောင်မြင်နာ burmese.voanews.com နဲ့ Facebook VOA Burmese News တို့မှာနှာစင်နိုင်ပါတယ်။ဗီဒီယိုဝေကွာပြီးကျမ်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
။ VOA မြန်မာပိုင်းရဲ့ကမ္ဘာတစ်လောကခီးသွားစီစဉ်ကနေကြိုဆိုပါရစေ။ကျမဆွေမြမောင်မှာအခုတစ်ခေါက်တော့ရုရှားနိုင်ငံကရှေးဟောင်းမျိုးလေးတစ်ခုစီကိုတွားကြရပါမယ်။ရုရှားနိုင်ငံတော်ဝန်ကပြဆပ်အဖွဲ20ကျော်စုစည်းပြီးတော့ Suzdal ဆိုတဲ့မြို့တစ်ခွင်မှာကပြဖျော်ပြနေတဲ့ပြဆပ်ပွဲတော်ကိုလုပ်ခဲ့ပါတယ်။ဆေးပြင်းပေါ်မှာမဟုတ်ပဲလမ်းတွေပေါ်မှာဖျော်ပြကြတဲ့ထူးထူးခြားခြားပွဲတော်စီကိုကဘာတလောခီးသွားအစီအစဉ်ကလေးတွားကြရအောင်ပါရှင်။ရုရှားနိုင်ငံမော်စကိုမြို့တော်ရဲ့အရှေ့မြောက်ဘက်မှာရှိတဲ့ Suzdal ဆိုတဲ့မြို့ကလေးဟာ Golden Ring of Russia လို့သိကြတဲ့ဒေသတွေက သမိုင်းဝင်ရှေးဟောင်းမျိုးလေးတစ်ခုဖြစ်ပါတယ်ရုရှားအင်ဂရစ်တွေစံပြရာစုလောက်ကအခြေစိုက်ခဲ့တဲ့မျိုးတော်တစ်ခုဖြစ်တဲ့ဒီမျိုးမှာရုရှားပြည်သူကလက်ရအမွေအနှစ်တွေကိုမြင်ရနိုင်ပါတယ်အဖြစ်ရောက်ကြောက်တုံးတွေနဲ့ဆောက်ထားတဲ့ဖျားရှိခိုးချောင်းတွေကိုကုလသမဂ္ဂယူနက်စကိုကထိန်းသိမ်းရမယ်ကမ္ဘာရင်ကြီးမှုအမွေအနှစ်တွေအဖြစ်သတ်မှတ်ထားပါတယ် ရုရှားနိုင်ငံတော်ကပြဿအဖွဲ့တွေလာရောက်ဖျော်ဖြေနေတာမဟုတ်အခုတော့စူညံတက်ဝင်လှုပ်ရှားနေပါတယ်နိုင်ငံတကာအနှံ့ကပြဿအဖွဲ့ပေါင်း23ဘွဲ့ကရုရှားရဲ့ရှေးအကြဆုံးမျိုးလေးတစ်ခုမှလာရောက်စုစည်းပြီးတော့လမ်းမထက်ကပြဿပွဲတော်အဖြစ်နဲ့ကပြဖျော်ဖြေနေကြတာဖြစ်ပါတယ်မျိုးအနှံ့နေရာဆက်တနေရာမှာပြဿအဖွဲ့တွေကပြဖျော်ဖြေနေတာပါဆက်စင်ပေါ်မှာဖျော်ဖြေတာမျိုးမဟုတ်ဘဲ
လမ်းတွေပေါ်မှာပြည်သက်တဲ့နိနိကကပ်ဖြောပြတင်ဆက်မှုတွေကိုလုပ်နေတာမဟုတ်မျိုးကပြည်သက်တွေကလည်းအားတက်တယောအားပေးကြပါတယ်။ပရိသတ်တွေပါပါဝင်တဲ့ထူးထူးခြားခြားဖြောပြတာမျိုးဖြစ်စေချင်တာပါပရိသတ်တွေကိုယ်တိုင်ကပြဖန်နေသူတွေဖြစ်ပါဝင်စေချင်တယ်လေရှီလိုင်းကြီးအတက်အကျဖြစ်နေတယ်လို့အဖို့စကြီးကိုလှိုင်းပုံစံလောက်တာပရိသတ်တွေမပါရင်ဖြစ်မှာမဟုတ်ပါဘူး
ဒီလိုလုပ်တဲ့အတွက်ပရိသတ်တွေအတွက်လည်းပို့ပြီးတော့ဖျော်ဖြေမှုမှာနှင့်မျောသွားကြတယ်မဟုတ်လားရှင့်ပုံမှန်အားဖြင့်အေးအေးဆေးဆေးရှိလာတဲ့မြို့ကလေးမှာမြို့အနှံ့ရောင်စုံပုံစံစုံပြဿပွဲတွေကိုတင်ဆက်ရင်ထူးခြားမယ်လို့စဉ်းစားမိတာဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်
ကျမတို့မျိုးပုံစံအနေထားရဲ့အဖြူရောင်ကြောက်တုံးတွေနဲ့ဆောက်ထားတဲ့ဖျားကြောင်းတွေရဲ့ဈာမဆိုရင်အမြင့်ဆန်းနေတာပေါ့ရှင်ကျမတို့မျိုးရှုခင်နောက်ခံတဲ့ဖြောပြတင်ဆက်မှုတွေကတိတ်ကိုထူးခြားနေမယ်ထင်လို့အခုလိုပြောတော့ကိုလုပ်ရတာပါဒီရှေးဟောင်းမျိုးလေးရဲ့လမ်းတွေပေါ်မှာအခုလိုဖြောပြတင်ဆက်တဲ့ပြားစပ်ပွဲတော်ကိုဒါပထမဆုံးအကြိမ်လုပ်တာဖြစ်ပါတယ်သူတို့မျိုးမှာ
အခုလိုမျိုးပွဲတော်မျိုးတွေများများလုပ်တဲ့မြို့လို့မျိုးကတချို့ကအခုတော့ပြောနေကြပါပြီ။ဖြူရှင်းရဲ့စူးစတဲ့တဲ့ဂေါ်ရက်ပရိုဂျက်တ်။ကျွန်တော်တို့မျိုးကပွဲတော်မျိုးတစ်ခုလိုခံစားရပါတယ်။ဒီလိုမျိုးတွေနောက်ထပ်အများကြီးလုပ်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။ဒါမှလည်းအရင်ကတည်းကရှိနေတဲ့အမွေအနှစ်တွေနဲ့အတူစမ်းသစ်ပြီးတော့ဆေးလို့ရှားစရာအဖြစ်ပြက်တွေရှိတဲ့မျိုးတစ်ခုအဖြ
ပေးထားတဲ့ပရိသတ်တွေနဲ့ပို့ပြီးတော့နင်းနင်းကပ်ကပ်ထိတွေ့အပြန်အလှန်တုံ့ပြန်မှုတွေလုပ်နိုင်ဖို့ဟာတင်ဆက်သူတွေဘက်ကအဓိကဂရုစိုက်ရတဲ့ကိစ္စတစ်ခုဖြစ်ပါတယ်
Мы очень любим людей, мы очень любим улицу. Это наша главная площадка, это наша
Тамарога, Прейтане, Нимикака, Ламома, Пёбияра мю, тэй тбо жа баре. Лама ji ga jamaro ye pema sinin ji tkhu ba. Jamaro atwe pyo sia alou tkhu ko lou ni ya ra mho tẹt tbo jà ba de. Mo long le long ka sa yong ni de ma ma hou be. Hin lin myin dhamma ri bo ma ka pya Пёбияра mho. Pye sin mu ri ko le ate cha lou jà bo lu ba de.
Уличный спектакль – это свой жанр. Здесь своя режиссура, здесь своя сценография, здесь костюмы, потому что ты подрабатываешь.
Для меня вообще есть сюжет, такие вот тюджарова. Левек утилил пьобиме, наукангу блю тамегани блю мулю за чинирикува тетриявареве. Угома, чё на вытаре утосулусин, паронуйне лутарова. Вуянайджи мши улу тэбилу вуяралли. Вумя юачайно, гонсу блю тлуги минаво оудома стыжаре.
ရုရှားနိုင်ငံရဲ့ရှေ့အကျဆုံးမြို့တစ်မြို့ဖြစ်တဲ့ဆူစတယ်မြို့လေးမှာကျင်းပတဲ့ပြဇာတ်ပွဲတော်မှာနိုင်ငံတော်ဝန်ကပြဇာတ်အဖွဲ့ပေါင်း23ဖွဲ့သာမကလမ်းတွေပေါ်မှာဖျော်ဖြေတင်ဆက်ကြတဲ့ street artist တွေကလည်းအမှုပညာရှင်မယူဘဲပါဝင်ကပြဖျော်ဖြေမှုတွေကိုလှုပ်ကြပါတယ်။ဒါပေမဲ့မြို့ကပြည်သက်တွေကတရားတရားရှိသလောက်အလှူငွေတွေပေးကြပါတယ်။ဆူစတယ်မြို့မှာပထမဆုံးကျင်းပတဲ့လက်မှတ်ထက်ကပြဇာတ်ပွဲတော်မှာကလေးငယ်တွေအတွက်ရိုးရာလက်ထိုးရုပ်ပွဲတော်တွေကနေ contemporary အမှုပညာဖျော်ဖြေပွဲတွေအထိအစုံဖျော်ဖြေတင်ဆက်မှုတွေကိုတွေ့ရပါတယ်ပုံမှန်အဖြစ်နေရာဒီကာလမှာခုလိုပွဲတော်မျိုးတွေကိုတရင်ပတ်နဲ့ချီကျင်းပကြလေးရှိပေမဲ့ဒီတစ်ခေါက်ကတော့ COVID-19 ကရောဂါကြောင့်ပြဇာတ်ပွဲကိုတရက်ထဲကျင်းပခဲ့ကြပါတယ်ရှင်ကျွန်မဆူမြန်တော်မှာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်စက်တင်ဘာလ2ရက်နေ့ဟာပစိဖိတ်ဒေသအတွင်းဒုတိယကမ္ဘာစစ်ကြီးကိုတရဝင်းအဆုံးတတ်ခဲ့တဲ့နေ့ဖြစ်ပြီးကမ္ဘာတဖွန်းပဋိပက္ခကိုခြုံငိမ့်စေခဲ့ပါတယ်ဂျပန်နိုင်ငံတိုကျိုပင်လယ်အော်မှာကြောက်ချရန်နာထားတဲ့ USS Missouri American စစ်သင်္ဘောကြီးပေါ်မှာ အမေရိကန်နဲ့ဂျပန်နိုင်ငံကိုယ်စားလှယ်တွေကဂျပန်ရဲ့ချွင်းချက်မရှိလက်နက်ချတဲ့တရားဝင်စာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဂျာမနီနိုင်ငံကမေလ၈ရက်နေ့မှာလက်နက်ချခဲ့တာကြောင့်ဥရောပမှာဒုတိယကမ္ဘာစစ်ပြီးဆုံးခဲ့ပါတယ်။ဒီအချိန်မှာပစိဖိတ်ဒေသရဲ့တိုက်ပွဲတွေကအရှိန်မြင့်နေဆဲဖြစ်ပါတယ်။စက်တင်ဘာလ၂ရက်နေ့ဂျပန်နေလက်နက်ချမှသာအဆုံးသတ်နိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာအမှုမြူဘုံကိုအောင်မြင်စွာဆန်းသတ်ခဲ့ပြီး၁၀ရက်အကြာဇူလိုင်လ26ရက်နေ့မှာမဟာမိတ်ခေါင်းဆောင်တွေက Potsdam Declaration လို့ခေါ်တဲ့ Japan Empire လက်နက်ချတဲ့အခါလိုက်နာရမယ့်မူပေါင်းတွေကိုအတိတ်ပဲဖွင့်ဆိုတဲ့ကြေညာစာတမ်းကိုထုတ်ပြန်ခဲ့ပါတယ်။တကယ်လို့ဂျပန်ကဒီကန့်လန့်ချက်ကိုလက်မခံဘူးဆိုရင်ပိုဆိုးတဲ့အစွမ်းကုန်ပျက်စီးခြင်းတွေနဲ့ချက်ချင်းဒုက္ခတွေခံစားရလိမ့်မယ်လို့ဖော်ပြထားပါတယ်။ဂျပန်နိုင်ငံကဒီရာဇသံကိုလက်မခံဘဲပယ်ချခဲ့ပါတယ်။Potsdam Declaration ဂျပန်လက်နက်ချရေးလိုက်နာရမယ့်မူပေါင်းသတ်မှတ်ချက်ကြေညာစာတမ်းဟာဒုတိယကမ္ဘာစစ်အတွင်းဂျပန်တပ်ဖွဲ့တွေအားလုံးလက်နက်ချဖို့တောင်းဆိုတဲ့ထုတ်ပြန်ချက်ဖြစ်ပါတယ်။ဒီကြေညာချက်အရစစ်မြေပြင်မှာဂျပန်တွေကိုနိုင်အောင်တိုက်ဖို့လိုသလိုခက်ခဲတဲ့စိန်ခေါ်မှုလည်းဖြစ်ပါတယ်။ Pacific ဒေသမှာအမေရိကန်နဲ့မဟာမိတ်တပ်တွေကဂျပန်တပ်ဖွဲ့တွေနဲ့၃နှစ်ကြာအကြိတ်အနည်းတိုက်ပွဲဆင်နွှဲခဲ့ရပြီးတချို့တိုက်ပွဲတွေဟာတမိုင်းမှာအကြီးမားဆုံးရေကြောင်းတိုက်ပွဲတွေအဖြစ်မှတ်တမ်းတင်ခဲ့ရပါတယ်။ Pacific သမုဒ္ဒရာထဲကကျုံးကလေးတွေပေါ်မှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးမကြာခဏဆိုသလိုစစ်ရှုံးတဲ့ဂျပန်စစ်သားတွေရောအရက်သားတွေပါအမြောက်အများကိုကိုကိုအဆုံးစီရင်ခဲ့ကြတာတွေရှိခဲ့ပါတယ်။ဒါကြောင့်ဂျပန်ရဲ့ကျူးကျော်မှုဟာနှစ်ဖက်စလုံးအတွက်အသက်ဆုံးရှုံးမှုတွေအများကြီးဖြစ်နိုင်တယ်လို့အမေရိကန်ကသတိပေးလိုက်ပါတယ်။စစ်ပွဲအမြန်ဆုံးပြီးဆုံးနိုင်မှုအတွက်အမေရိကန်ကဆုံးဖြတ်ချက်ကိုပြတ်သားစွာချမှတ်လိုက်ပါတယ်။လေကြောင်းအနေတိုက်ခိုက်ဖို့ဆိုင်းပြင်းနေတာကြောင့်အရက်သားလူထုဘေးကင်းရာကိုထွက်ခွာကြဖို့တတိပေးတဲ့လက်ကမ်းစာဆောင်တွေကိုလေရင်ပေါ်ကပစ်ချပေးခဲ့ပြီးနောက်အမေရိကန်ကအနုမြူပုံးနှလုံးကို၃ရက်ချားပြီးဂျပန်မြို့ကြီးနှမြို့ပေါ်ကျဲချခဲ့ပါတယ်။နောက်ဆုံးမှာတော့ဂျပန်ခေါင်းဆောင်ပိုင်းကစစ်ပွဲကိုနိုင်အောင်မတိုက်နိုင်တော့ဘူးဆိုတာသဘောပေါက်ကြပြီးဂျပန်ဧကရာဇ်ဟီရိုဟီတိုကဩဂုတ်လ14ရက်နေ့မှာလက်နက်ချမယ်လို့ကြေညာလိုက်ပါတယ်။အမေရိကန်စစ်သင်္ဘောကြီး USS Missouri ပေါ်မှာမဟာမိတ်တပ်ဖွဲ့တွေကိုစားဂျပန်လက်နက်ချတာကိုလက်ခံခဲ့တဲ့အမေရိကန်ဗိုလ်ချုပ်ကြီး Douglas MacArthur ကဒီကနေ့တနက်တန်နေမကြားပဲတိတ်ဆိတ်နေတယ်လို့ပြောပါတယ်။ကြီးမားလှတဲ့အန္တရာယ်အဖြစ်ဆိုးအဆုံးသတ်သွားပါပြီ။ကြီးမားလှတဲ့အောင်ပွဲခံနိုင်ခဲ့ပါပြီ။ကောင်းငင်ရံမှာအသက်ဆုံးရှုံးမှုတွေကြောင့်ညည်ရီမိုးတွေမရွာတော့ပါဘူး။ပင်လယ်ပြင်မှာလည်းကူတန်းရောင်းဝယ်မှုအသွာအလာတွေကိုပဲတွေ့နေရပါပြီ။နေရာတိုင်းမှာလူတိုင်းလူလူနေအောင်အောက်မှာရင်ကော့ပြီးရှောက်နှမ်းနေကြပါပြီ။ကဘာကြီးတစ်ခုလုံးငိမ့်ချမ်းချင်းအေးရိပ်မှာငိမ့်သက်စွာအနားယူနေကြပါပြီ။ညစ်ညက်တဲ့ရည်မှန်းချက်အထမြောက်ပါပြီလို့ဗိုလ်ချုပ်ကြီးမက်အာသာအခုလိုပြောခဲ့ပါတယ်။ဆက်လက်ပြီးပစိဖိတ်ဒေသဟာကျယ်ပြောလာတဲ့လွတ်မြောက်စကဘာတဲ့အတွက်မျောလင့်ချက်ရောင်ကြီးဖြစ်ပါတယ်တဲ့။ဒီကနေ့လွတ်မြောက်မှုဟာထိုးစစ်ဖြစ်ပြီးဒီမိုကရေစီလမ်းကြောင်းပေါ်ချီတက်နေကြပါပြီ။ဒီကနေ့မှာအာရှမှာရောဥရောပမှာပါအနှောင်အဖွဲ့ရလွတ်လာတဲ့ပြည်သူတွေဟာလွတ်လပ်မှုရဲ့ခြုံငိမ့်တဲ့အရသာကိုအပြည့်အဝခံစားနေကြရသလိုကြောက်ရွံ့ခြင်းကကင်းလွတ်ပြီးစိတ်ချမ်းသာနေကြပါပြီလို့ဗိုလ်ချုပ်ကြီးမက်အာသာပြောဆိုခဲ့ပါတယ်။1945ခုနှစ်စက်တင်ဘာလ2ရက်နေ့ဟာနောက်ဆုံးအနေနဲ့ဒုတိယကမ္ဘာစစ်အဆုံးသတ်ခဲ့ပြီးခေတ်သစ်တစ်ခေတ်ကိုစတင်နိုင်ခဲ့တဲ့နေ့တစ်နေ့ဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။
ဘူရုံနီမတကယ်တရင်လွာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးတရင်ချင်းချုပ်ကိုဆက်လက်တင်ပြပေးပါမယ်။လက်ရှိစစ်တပ်ထုတ်လုပ်နေတဲ့ COVID-19 ကာကွယ်ဆေးအများအပြားစစ်တပ်မှနောက်ဆုံးအစ်ကိုရောက်ရှိနေပြီလို့ဒီစစ်တပ်မှတွေမှာပါဝင်တဲ့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဆေးတွေလည်း Britain Sweden ဆေးကုမ္ပဏီ AstraZeneca ကထုတ်လုပ်တဲ့ကာကွယ်ဆေး၊ American ခြေစိုက် Moderna ဆေးကုမ္ပဏီကထုတ်လုပ်တဲ့ကာကွယ်ဆေးနဲ့ဂျော်မနီနိုင်ငံခြေစိုက် BioNTech ဆေးကုမ္ပဏီနဲ့ Pfizer ဆေးကုမ္ပဏီတို့ကထုတ်လုပ်တဲ့ကာကွယ်ဆေးတွေပါဝင်ပါတယ်။ပြည်ရဲ့အပတ်တဲဆနပြပွဲတွေနဲ့အကြမ်းဖက်စုပုံမှုတွေဖြစ်ပွားခဲ့တဲ့ Wisconsin ပြည်နယ်ကကနိုရှာမြို့ကိုသမ္မတဒေါ်နယ်ထရမ့်အင်္ဂါနေ့ကတော်ရောက်ခဲ့ပြီးအဲ့ဒီမြို့တွေကစုပုံမှုတွေဟာအကြမ်းဖက်လူလုပ်တွေကျူးလွန်ခဲ့တဲ့ပြည်တွင်းအကြမ်းဖက်မှုဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ Belarus အတိုက်ခံကောင်းဆောင် Svetlana Tsikhanouskaya ကသူတိုင်းပြည်တွင်းကနိုင်ငံရေးအကြက်တဲဟာပြည်တွင်းရေးကိစ္စသက်သက်ဖြစ်တယ်လို့ပြောပြီးအနောက်နိုင်ငံတွေကအကူအညီပေးနေတာဒါမှမဟုတ်ဝယ်ရဆွတ်ဖက်နေတာဆိုတဲ့အယူအဆကိုပယ်ချလိုက်ပါတယ်။ထိုင်းနိုင်ငံအနေနဲ့တရုတ်နိုင်ငံကရေကုန်သင်္ဘောစီထမှန်ဝယ်ယူကိုမှာယူထားတာကိုရွှေ့ဆိုင်းလိုက်ပါတယ်။ တူနေကြိုင်ဝရာကြီးကရန်ချက်ချီကမနေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံရမှာကိုဗစ် -19 ကာကွယ်ဆေးကူညီပေးရေးနဲ့နေဆက်ကလောင်ကစားဝိုင်းတွေပူးပေါင်းဆင်နွှဲရေးကိုဆွေးနွေးခဲ့ကြပါတယ်။ဗိုလ်တော်နဲ့မနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဆက်သွယ်ရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေ။ကျွန်တော်ရမတော်ပါ။
This program has come to you from the Voice of America, Washington.